Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ခင်မသရက်စင်နေဘေးရန်ကင်းဝေးကြပါစီခင်ဗျာအမေရိကန် BOA ရဲ့2021ခုနှစ်ဇွန်လ26ရက်စနေနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ24.50 နဲ့လိုင်းလက်မီတာ190အပြင်ကျွန်တော်တို့ VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းအယူတင်ဆက်မှာပါခင်ဗျာ
ကျမကခင်ဗျတက်ပါဒီမနေ့ခင်သတင်းတွေကိုဒေါက်ခင်စိုးဝင်းနဲ့အတူပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ဒီမြန်မာနိုင်ငံမှာဖမ်းထားတဲ့သူတွေကိုလိမ်မန်းဆန်ရအနိုင်ချင်းနဲ့ဆိုရဲဆွဆွဲချက်တွေပေါ်မှာစိုးရိမ်နေလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်နောက်ဒါဟာနိုင်ငံတကာရာဇဝတ်မှုဆန်ရဥပဒေတွေကိုချိုးဖောက်ရရောက်နိုင်တယ်လို့ပဋိပက္ခအတွင်းမှာလိမ်ချမ်းဖက်မှုဆန်ရတားဆီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကတတိပေးလိုက်တဲ့သတင်းနောက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအဖမ်းခံရတဲ့သတင်းသမားတွေကိုပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်တဲ့အကြောင်းပြန်အီရန်နျူကလ িয়ার အရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးကတတိပေးလိုက်တာနဲ့တခြားထူးခြားတဲ့သတင်းတွေတို့ကိုဒေါက်ခင်ဆိုးဝင်းနဲ့အတူပြောပြပေးမှာပါကိုညောင်ရအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီသတင်းတွေအပြင်ဒီတိုက်ခိုက်မှုတွေရှိခဲ့တဲ့ချင်းနဲ့ကြားပြည်နယ်မှာစီပေးဆောင်ဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးဖို့ကြိုးပမ်းနေပေမဲ့လည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ဆက်သွားဖို့ရှိပါတယ်
ဒီရန်စ်ပြာရုပ်တဲ့ပြည်သူအတူတူစီရတကုတ်ပုံမှာသူတို့ရဲ့ဒီ၆ပိုင်းစီစီရအဲ့မှာပဲအတောင်စီနေလူသားတယ်သူတို့ဒီဖက်ကိုသူကြည့်ရောမလာသေးတာကိုသိရတယ်အဓိကတော့စာနိုင်ရခါပါလေ
ဒေသခံတို့ဦးပြောကြားသွားတာဖြစ်ပါတယ်ဒီလိုသတင်းနဲ့အတူလူကုန်ကူးသူတွေနဲ့ထိုင်းနိုင်ငံတဲကိုဝင်ဖို့စူးစမ်းခဲ့ကြတဲ့မြန်မာအများအပြားဖမ်းဆီးခံရတဲ့အကြောင်းနဲ့တကာနိုင်ငံတကာကကိုဗစ်အခြေအနေတွေကိုလည်းပြင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာအမျိုးသမီးကဏ္ဍတူတာဆောင်လင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဒေါက်ခင်စိုးဝင်းတို့ပြောပြပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့သူတွေကိုအာဏာပိုင်တွေကနေပြီးတော့လိမ်မင်းဆိုင်ရအနိုင်ကျင့်မှုဆွဆွဲချက်တွေထွက်ပေါ်နေတဲ့ပုံမှာစိုးရိမ်တယ်လို့နောက်ဒီလောက်ရတွေဟာနိုင်ငံတကာရာဇဝတ်မှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်နိုင်ကြောင်းပဋိပက္ခအတွင်းမှာလိန်ချမ်းဖက်မှုဒါစီကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပက်တန်ကနေတတိပေးလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဖေဖော်ဝါရီလကစပြီးအာဏာသိမ်းထားတဲ့စစ်တပ်ကနေပြည်သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေပေါ်မှာလိမ်မှုဆိုင်ရာအကျဉ်းဖက်မှုအပါအဝင်လူခွင့်ရဲ့ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်နဲ့စနစ်တကျကျူးလွန်နေတာကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းပြောဆိုခဲ့တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတောက်ကြနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် She said that these alleged reports of sexual violence may amount to violations of international criminal law for those who commit, command and condone them
လိမ်မင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်ကြောင်းဆွဆဲချက်တွေဟာနိုင်ငံတကာရာဇဝတ်မှုဥပဒေကိုချိုးဖောက်ရာရောက်နိုင်ကြောင်းသူကိုယ်စားလှယ်ကပြောပါတယ်တိုင်းရင်းသားတွေဘာသာကြားလူနည်းစုတွေအမျိုးသမီးတွေနဲ့လိင်စိတ်ခံယူမှုကွဲပြားသူတွေပေါ်မှာတမရော်သားတွေကလိင်မှုဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်နေတဲ့ဆိုတဲ့သတင်းတွေပေါ်မှာအထူးစိုးရိမ်ကြောင်းလည်းပြောခဲ့တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရဒူဂျာရီကပြောသွားတာပါအချိန်မတော်နေအိမ်တွေမှာဝင်ရောက်စီးနှင်းရှာဖွေတာတရားလက်လွတ်ဖမ်းဆီးတာအတော်အလာတားမြစ်ပိတ်ပင်တာဖမ်းဆီးထားစင်မှာနှိပ်စက်မှုတွေတေဆုံးအောင်မှုတွေရှိနေတာပြည်သူတွေဘေးလွတ်ရာခိုလုံးနေတဲ့နေရာတွေထွက်ပြေးပုန်းရှောင်နေတဲ့နေရာတွေကိုတိုက်ခိုက်တာဖမ်းဆီးထိန်းသိမ်းထားတဲ့နေရာတွေမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာတွေရှိနေတယ်ဆိုတဲ့သတင်းတွေအထူးသဖြင့်အာဓမအကျင့်ခံရတာနှိပ်စက်တာကိုထိလက်ရောက်ရောနှုတ်နယ်မှာချင်းချောက်အကြက်ကင်နေဆိုတဲ့သတင်းတွေကြားအကြောင်းနဲ့အထူးကိုယ်စားလှယ်ပက်တန်ရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ပြောကြားချက်ပေါ်မှာမြန်မာဆီအာနာပင်တွေဘက်ကနေလက်တလုံးတုံ့ပြန်တာမျိုးတော့မရှိသေးပါဘူးမြန်မာနိုင်ငံမှာဆီအာနာတင်းပြတဲ့နောက်ပိုင်းနိုင်ငံရေးအခြေတဲတွေဖြည့်ရှင်းရတဲ့ကုလသမဂ္ဂအထွေထွေညီလာခံကဒီလာထဲမှာဆုံးဖြတ်ချက်ချမှတ်ရမှာတော့မမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံထားတယ်ဆိုပြီးတော့မြန်မာဆီအာနာပင်တွေကတုံ့ပြန်ခဲ့တာပါ
မြန်မာနိုင်ငံမှာဆက်ရနာတင်ပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကရတအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူသတင်းသမား63ယောက်ထက်မနည်းရှိခဲ့ပြီး54ယောက်ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအရာရှိတွေကကိုးကားပြီးတရီးမှုချုပ်ရဲ့ပြောခွင့်ရစတဖန်ဒူဂျာရက်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့သတင်းသမားတွေထဲမှာထောင်ဒဏ်အပြစ်ပေးခံခဲ့ရသူတချို့ရှိတယ်လို့ပြန်လွှတ်ပေးခဲ့တဲ့သူတွေလည်းရှိပါတယ်။ဖမ်းဆီးခံထားရတဲ့သတင်းသမားတွေကကမာရုတ်မီဒီယာကအမေရိကန်နိုင်ငံသားတဦးဖြစ်သူကိုနေသက်မောင်ကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။ဆီယာနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုသတင်းယူနေစဉ်ဖမ်းဆီးခံခဲ့ရတဲ့ဂျပန်သတင်းတောင်ယူကီကီတာဇူမီကိုလည်းမေလလယ်မှာပြန်လွှတ်ပေးခဲ့ပါတယ်။မြန်မာသတင်းသမားတချို့ကိုလည်းပြန်လွှတ်ပေးခဲ့တာရှိပေမဲ့လို့ Frontier မြန်မာသတင်းဌာနကအက်ဒီတာတဦးဖြစ်သူအသက်38နှစ်အရွယ်အမေရိကန်နိုင်ငံသားဒန်နီဖင်စတာအပါအဝင်သတင်းသမားတွေအများအပြားကိုဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်။ဒါကြောင့်မို့လို့ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအသိုက်အဝိုင်းနဲ့လူခွင့်ရေးအဖွဲ့တွေကသတင်းသမားတွေကိုလွှတ်ပေးဖို့တောင်းဆိုနေကြတာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီစနစ်မှာအရေးကြီးတဲ့ခန်းကဏ္ဍမှာရှိနေတဲ့အတွက်သတင်းတောက်တွေအပါအဝင်မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တာပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာ၈ခုရဲ့လုပ်ငန်းလိုင်စင်သိမ်းခဲ့ရတယ်လို့ဒီသတင်းဌာနတွေမှာအလုံလုံနေကြသူတွေဖမ်းဆီးခံရမှာကိုလည်းစိုးရိမ်ရတဲ့အကြောင်းနဲ့အများအပြားဟာလည်းတိတ်ဆောင်နေကြရတယ်လို့လည်းပြောဆိုထားပါတယ်ရှင်
။စစ်တပ်အာဏာသိမ်းခဲ့တာ၅လတည်းကိုရောက်လာပြီးဖြစ်ပေမဲ့အာဏာသိမ်းမှုဆန့်ကျင်တဲ့ကန့်ကွက်ဆန္ဒပြမှုတွေဟာရန်ကုန်မန္တလေးမြို့ကြီးတွေအပါအဝင်မြန်မာနိုင်ငံတစ်လွှားမှာနေဆင်လို့လို့ရှိနေတာပါရန်ကုန်မှာအဖမ်းဆီးတွေနဲ့လုံခြုံရေးတင်းတင်းကြပ်ကြပ်တွေချထားတဲ့ကြားကပဲလူငယ်လေးတွေလျှက်တပြက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေဟာဆင်အာနာရှင်ဆန့်ကျင်ရေးစရန်တွေအလံတွေကင်ဆောင်ပြီးဆင်အာနာရှင်အလိုမရှိကြောင်းကြွေးကြော်ရင်လျှက်တပြက်ဆန္ဒပြတာဖြစ်ပါတယ်။ရန်ကုန်ဗဟန်းမြို့နယ်ရေသာရှိလမ်းမှာပြည်သူလှုပ်ရှားမှုဖြစ်တဲ့စုဝေးဆန္ဒပြတာကိုဦးဆောင်တဲ့လူငယ်တူကတော့ရန်ကုန်မှာဆန္ဒပြသူတွေအနေနဲ့ကိုနေထိုင်တဲ့မြို့နယ်ထဲမှာဇက်တိုက်ဆန္ဒပြတာတွေမဟုတ်ဘဲအခုနောက်ပိုင်းမြို့နယ်တွေမှာပြောင်းပြီးတော့ဆန္ဒပြရတယ်လို့ VOA ကပြောပါတယ်ဒီစစ်ကောင်စီတပ်တွေကလိုက်ပြီးတော့ဖမ်းဆီးနေတာကြောင့်လုံခြုံရေးရအခုလိုလောက်ရတာလို့လည်းပြောပါတယ်ရန်ကုန်လှိုင်မြို့နယ်မှာတောက်ကြတဲ့မနေ့ပိုင်းကပောက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့ကြာစပရင်းညပိုင်းကလည်းတိုင်းတရာမြို့နယ်အမှတ်၈ရပ်ကွယ်အထက်က10စာသင်ကျောင်းမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာပါဒီလိုပောက်ကွဲမှုတွေနဲ့ဖမ်းဆီးမှုတွေရှိနေပေမဲ့အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်အပြင်လောင်းလုံတဝဲမြိုင်ဒဇယ်ကလေးဖားကန့်ဘူးတလင်အပါဝင်နိုင်ငံတော်ဝန်ဒေသတချို့မှာနေဆင်လို့ပြုလုပ်နေကြတာပါ February အာနာသိမ်းခဲ့ခြင်းကဆက်ပြီးတော့ဇွန်လ25ရက်နေ့အထိဆိုစစ်တပ်နဲ့ရဲရဲနှိမ်နှင်းမှုကြောင့်တည်ဆောင်းရတဲ့ပြည်သူက881ယောက်ရှိနေပါတယ်
ဗီဇာပြောင်းဒယ်လ်တာကိုဗစ်ပိုးဟာကဘာတဝန်းကာကွယ်ဆေးမထိုးရသေးတဲ့သူတွေနဲ့ကပ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေဖယ်ရှားလိုက်တဲ့နိုင်ငံတွေမှာအလျင်မြန်ကူးစက်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကသတိပေးလိုက်ပါတယ
် Delta is the most transmissible of the variants identified so far
လက်ရှိအချိန်အထိလေ့လာမှုတွေအရဒယ်လ်တာကိုဗစ်ပိုးဟာကူးစက်မှုအများဆုံးဖြစ်ပါတယ်တဲ့နိုင်ငံပေါင်းအနည်းဆုံး85နိုင်ငံမှာကူးစက်ပြန့်နှံ့နေပြီးကာကွယ်ဆေးမထိုးရသေးတဲ့သူတွေကြားထဲမှာအလျင်မြန်ပြန့်နှံ့နေပါတယ်လို့ WHO အတွင်းရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်မှာတောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါကမ္ဘာတဝန်းကိုဗစ်ရောဂါကူးစက်သူအရေအတွက်ဟာသတင်းရှိပတ်စစ်တိုက်ဆိုသလိုကျဆင်းလာပြီးမြင်ကျဆင်းမှုနှုန်းကနှေးကွေးနေတယ်လို့လည်းပြောပါတယ်အာဖရိကတိုက်မှာတော့ကူးစက်မှုနဲ့တေဆုံးမှု40ရာခိုင်နှုန်းနီးပါးတိုးလာပါတယ်ကပ်ရောဂါထိန်းချုပ်ကာကွယ်ရေးကန့်သတ်ချက်တွေကိုကျန်းမာရေးအာဏာပိုင်တွေလျှော့ပေးရာကကမ္ဘာတဝန်းကူးစက်မှုတိုးလာနေတယ်လို့လည်း WHO အကြီးအကဲကပြောပါတယ်ကူးစက်သူတွေများလာတာနဲ့အမျှဆေးရုံတင်ကုသရတဲ့လူနာတွေလည်းတိုးလာနေပြီးကျန်းမာရေးဝန်ထမ်းတွေနဲ့ဆောက်ရှောက်မှုစနစ်မှာလိုအပ်ချက်တွေအများကြီးရှိနေပါတယ်။တေပြောက်တွေလည်းကြုံတွေ့နေရတယ်လို့ဆိုပါရယ်။ဗိုင်းရပ်စ်ပိုးရဲ့သဘာဝအရကူးစက်မြန်ရောဂါပိုးအမျိုးအစားတွေပေါ်ပေါက်လာနိုင်တယ်လို့ခန့်မှန်းထားပြီးကူးစက်မှုတွေကိုဟန့်တားနိုင်အောင်ကာကွယ်ဆေးထိုးနှံဖို့နဲ့ကျန်းမာရေးဆိုင်ရာကန့်သတ်ချက်တွေကိုလိုက်နာဖို့လည်းတိုက်တွန်းခဲ့ပါရယ်။ဆင်းရဲတဲ့နိုင်ငံတွေမှာကာကွယ်ဆေးထိုးဖို့အခက်အခဲတွေရှိနေတာကြောင့်ကပ်ရောဂါထပ်ဆင့်ကြုံရရတယ်လို့ဖြစ်နေတယ်လို့လည်း WHO အကြီးအကဲကသတိပေးလိုက်ပါရှင်။
ဒီရေအမေရိက န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ57 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အီရန်ရဲ့နျူကလ িয়ার ဆန်ရလုံဆောင်မှုတွေကိုစောင့်ကြည့်ဖို့ယာယီရထားတဲ့သဘောတူညီချက်မရှိတော့ဘူးဆိုရင်2015အီရန်နျူကလ িয়ার သဘောတူညီချက်စာချုပ်မှာအမေရိကန်ပြန်ဝင်လာရေးကိုဆွန့်လွတ်ဖို့ချက်ချင်းပဲလှုပ်ရတော့မယ်လို့ပြင်သစ်နိုင်ငံပါရီကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာသတိပေးလိုက်ပါတယ
်။ I would tell you that with regard to the IAEA, this remains a serious concern.
2015အီရန်နျူကလ িয়ার သဘောတူညီရေးအတွက်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကြားဗီယက်နမ်မှာပြုလုပ်တဲ့ညှိနှိုင်းမှုတွေမှာတကယ်လို့တိုးတက်မှုမရှိဘူးဆိုရင်ဒီသဘောတူညီချက်ကလည်းလွန်ခဲ့တဲ့3နှစ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာနှုတ်ထွက်ထားတဲ့အမေရိကန်ကနေပြန်ဝင်ဖို့နောက်ဆုံးမှာဆုံးဖြတ်ရနိုင်ခြေရှိတယ်လို့ဝန်ကြီးဘလင်ကန်ကပြောကြားလိုက်တာပါ
။ဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့မှာကျင်းပနေတဲ့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့EU ဥရောပသမဂ္ဂထိပ်သီးအစည်းအဝေးပထမနေ့မှာပဲရုရှားသမ္မတနဲ့တွေ့ဆုံမဲ့အစည်းအဝေးပေါ်သဘောတူညီမှုမရခဲ့ကြသလိုဟန်ဂရီနိုင်ငံရဲ့လိင်စိတ်ကွဲပြားသူတွေအတွက်ဥပဒေသင့်နဲ့ပတ်သက်လို့လည်းအခြေအတင်ဆွေးနွေးခဲ့ကြပါတယ်။ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကအဆိုပြုခဲ့ကြတဲ့ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံမဲ့အစည်းအဝေးကိုတော့စိုက်ဘာတိုက်ခိုက်မှုတွေယူကရိန်းနယ်စပ်မှာတိုက်အင်အားတိုးမြင့်ချထားတာတွေလို့မကြသေးခင်ကရန်လိုတဲ့လုပ်ရက်တွေလုပ်ခဲ့တဲ့အပေါ်သမ္မတဗလာဒီမီယာပူတင်ကိုဆုချရာရောက်တယ်လို့ဆိုပြီးတော့အရှေ့ဥရောပနိုင်ငံအများစုကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ရှင
်။ LGBTQ လို့ခေါ်တဲ့လိင်စိတ်ခံယူတာကွဲပြားသူတွေကိုအတိမတ်ပြုလက်ခံတဲ့လှုပ်ရှားမှုတွေကိုအားပေးဂုဏ်ပြုတဲ့အနေနဲ့ American သမ္မတအင်ဘီရောကနေပြီးတော့တောက်ကြနေအခမ်းအနားမှာသမ္မတဂျိုးဘိုင်ဒန်ကပါဝင်ဆင်နွှဲခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကဒီ LGBTQ တွေရပိုင်ခွင့်ဆိုင်ရာအထူးတမန်တူဖြစ်တဲ့ Jessica Stein ကိုခန့်အပ်ဖို့အတွက်အမည်တင်သွင်းလိုက်ပါတယ်။
American ပြည်ထောင်စု Florida ပြည်နယ် Miami မြို့မှာအထက်မြင့်တိုက်ပြိုကျရာမှာသေဆုံးသူအဖြစ်အတည်ပြုနိုင်သူ၄ဦးရှိပြီး159ဦးပျောက်ဆုံးနေဆဲဖြစ်တဲ့အကြောင်းမတော်တဆဖြစ်မှုဖြစ်တယ်လို့နောက်တနေ့မှာရှိတဲ့တာဝန်ရှိသူတွေကပြောလိုက်ပါတယ်။တိုက်ခန်း55ခန်းလောက်ပါဝင်တဲ့အထက်မြင့်တိုက်ရဲ့၄ဘုံတစ်ဘုံဟာကြာသပတေးနေ့မနေ့တနာ ਈ ခွဲလောက်မှာပြိုကျခဲ့ရာမှာပျောက်ဆုံးနေသူတွေကိုအရေးပေါ်ကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေကြပါတယ်ရှင်။
စနေနေ့မနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဒေါခင်စိုးဝင်းတို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးစစ်ဆောင်တွေအရေးပေါ်အခြေအနေအကူအညီတွေလိုအပ်နေတဲ့အကြောင်းပဲဖြစ်ပါတယ်။စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးလက်နက်ကိုင်တွေတိုက်ပွဲဖြစ်ပွားနေတဲ့ချင်းပြည်နယ်နဲ့ကယားပြည်နယ်ဘက်ကိုနိုင်ငံတကာကထောက်ပံ့ကူညီရေးအဖွဲ့တွေတွားရောက်ခွင့်မရသေးတဲ့အတွက်အဲ့ဒီဒေသတွေမှာအရေးပေါ်စားနပ်ရေးခါလိုအပ်ချက်တွေကြီးကြီးမားမားရှိနေပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့စစ်ကောင်စီအစဉ်အဆက်ရဲ့ခွင့်ပြုချက်ရဖို့ကြိုးပမ်းနေရတဲ့အတွက်အခုလိုအချိန်ကြန့်ကြာနေတာလို့စစ်ဆောင်စခန်းတာဝန်ခံတွေကပြောကြားလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးသိန်းထိုက်ဦးကတင်ပြมาဖြစ်ပါတယ်ခင်ဗျာ
။စစ်တပ်နဲ့ချင်းပြည်နယ်ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်ဒေသတချို့မှာတော်ရည်လာရခဲ့ပြီးစားနပ်ရိက္ခာပြက်လက်နေပါတယ်။ဒါကြောင့်ယာယီစစ်ဆောင်စခန်းတာဝန်ခံတွေကနိုင်ငံတကာအဖွဲ့အစည်းတွေကိုဂူညီတောင်းခံထားတာပါ။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေကစားနပ်ရိက္ခာလိုအပ်ချက်ရှိနေတဲ့မင်းတပ်နဲ့ကံပက်လက်မျိုးနယ်တွေကစစ်ဆောင်တွေကိုဂူညီပေးဖို့ပြည်နယ်စစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့ခက်ခဲနေတယ်လို့မင်းတပ်စစ်ဆောင်စခန်းတာဝန်ခံစလိုင်းထက်လျံကပြောပါတယ
်။နိုင်ငံတကာရန်အဖွဲ့စည်းတော်လကောင်းဒီ IGO အဖွဲ့စည်းတော်လကောင်းပါလေသူတို့ကစစ်ကောင်စီရဲ့ခွင့်ပြုချက်ကိုတောင်းနေကြတာပါလေအဲလိုမျိုးခွင့်ပြုချက်တောင်းတဲ့နေရာမှာဒီပြည်နယ်စစ်ကောင်စီစစ်ကောင်စီကိုသူတို့ဆင်ခတ်ကြတာပါလေဒီခွင့်ပြုချက်တောင်းကြတယ်ဒါပေမဲ့အာဒီပြည်နယ်စစ်ကောင်စီအနေနဲ့သူတို့ခွင့်ပြုချက်ပြီးနိုင်တဲ့အရာမဟုတ်ဘူးလို့ထင်တယ်ပါလေကျွန်တော်ဒီဒီကရောပြောင်းစစ်တွေပဲကြာပြီးတော့နည်းနည်းဟာမျိုးတော့ကြာပြီ
UNHCR နဲ့ WFP တို့ရဲ့ထောက်ပံ့ရေးပစ္စည်းတွေကလမ်းခုလမ်းမှာရောက်နေပြီးချင်းပြည်နယ်တဲ့တည်ယူခွင့်ရဖို့စောင့်ဆိုင်နေရတယ်လို့ဆိုပါတယ်ဒီချိန်မှာတိုက်ပွဲဆောင်ပြည်သူတွေဟာပြည်တွင်းပြည်ပကတတိပုဂ္ဂလလူရှင်တွေကိုအဓိကအားထားနေကြရပါတယ
်ဒီ UNHCR တို့ရဲ့စကားပြည်သူအတူတူစီရတကုတ်ကမှာသူတို့ရဲ့ထောက်ပံ့ရေးပစ္စည်းတွေအဲ့မှာပဲအတောင်းတင်နေလို့ရှားတယ်သူတို့ဒီဖက်ကိုတွေ့ပြမလာသေးတာကိုသိရတယ် အဓိကတော့စားနိုင်ခါပါလေသူတောင်းထားတဲ့ဟာမျိုးရှိဆက်လို့ဟာအခုထိဒါနဲ့ပဲသူတို့ဒီဖြစ်နေရတယ်ပေါ့လေ
ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာပြည်ဆိုင်ရာကုလသမဂ္ဂယုံကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းပြန်ကြားချက်မရသေးပါဘူးလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညီနိုင်မှုယုံ UNOCHR ရဲ့ဂျွန်လာစော်ပိုက်ထုတ်ပြန်ချက်မှာတော့ချင်းပြည်နယ်ဟာခါကံဘက်နဲ့မင်းတပ်မတူပြီးထန်တလန်မြို့နယ်တွေကအိုးအိမ်စွန့်ခွာပြီးထွက်ပြေးကြတဲ့ဒေသခံရေအတွက်19,500ရှိတယ်လို့ထုတ်ပြန်ထားပါတယ်ကရင်ကရမွန်ပဲခူးစားတဲ့မြမပြည်ရှိတော်မိုင်းဟာစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးသူအများဆုံးရှိတဲ့ဒေသတွေပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကတော့အဲ့ဒီဒေသတွေကနေလူပေါင်း3,600,000ကျော်နေရစွန့်ခွာခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသတွေကနေလူပေါင်း3,600,000ကျော်နေရစွန့်ခွာခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။အဲ့ဒီအထက်မှာကြားပြည်နယ်ကလူဦးရေ38,000နဲ့အများဆုံးဖြစ်ပြီးစေဝါရေနဲ့စားအသောက်တွေရေပေါ်လိုအပ်နေပါတယ
်။အခုဒီကျွန်တော်တို့ဆိုင်ရလာတဲ့အလူလူတော်များကျွန်တော်လက်လန်းဒီလောက်ဆိုရင်ဆိုဒီတီတူအချင်းချင်းကထုတ်ဝေလူတိုင်းလူနဲ့ကျွန်တော်တို့ကိုယ်လူကြတာပဲရှိတယ်ပေါ့နော်ဒီနိုင်ငံကနေကို UN ကနေအဲ့လိုလာတဲ့အကူအညီကျွန်တော်တို့ဒီထက်မှမတွေ့ရဘူးအဲ့တော့ကျွန်တော်ကြားပြရတော့သူတို့မှသူတို့ရေးနေတော့ပဲဟိုတင်နေတော့ပဲအဲ့လိုပဲကျွန်တော်ကြားပြရစီမှာအဆောတည်တော့မယ်အဲ့လိုမျိုးရှိတယ်ပေါ့နော
်ကြားပြည်နဲ့ဒီမော့ဆိုမြို့နယ်စစ်ဆောင်စခန်းတစ်ခုရဲ့တာဝန်ခံကူးတယ်ပြောသွားတာပါကုလသမဂ္ဂဖွဲ့စည်းပြတဲ့ကမ္ဘာစားနပ်ရေးခါအစည်းအဝေး WFP ကတော့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ကလိုအပ်ချက်ရှိနေတဲ့လူပေါင်း3,300ကျော်ကိုဒီအတော်အတွင်းမှာစားနပ်ရေးခါတွေပြန်ဝေထားပါတယ်။မေလကုန်ပိုင်းကလည်းကချင်ချင်းရခိုင်ရှမ်းဒီဒေသတွေကလူဦးရေ3,400ကိုစားနပ်ရေးခါနဲ့ငွေကြေးအကူအညီတွေပေးရခဲ့တယ်လို့ UNOCHR ရဲ့ဒီရပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့ဒေသတွေကပြည်သူ100,000လောက်အတွက်ငွေကြေးအကူအညီအမေရိကန်ဒေါ်လာတန်190လောက်လိုအပ်တဲ့အကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဂူညီပေးရေးအဖွဲ့ UNOCHR ကမေလကုန်မှာထုတ်ပြန်ထားတာပါလက်ရှိမှာတော့ဒီပမာဏရဲ့1,500,000ကျော်လောက်ပဲရသေးတဲ့အကြောင်းအဲ့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ
စစ်ဆောင်တွေရဲ့အခက်အခဲနဲ့ပတ်သက်လို့ဦးသိန်းထိုက်ဦးပြောပြသွားတာပါခင်ဗျာအခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါမြန်မာနိုင်ငံကနေနေဆက်ဖြတ်ကျော်ပြီးလူကုန်ကူးသူတွေနဲ့အတူထိုင်းနိုင်ငံနဲ့ခိုးဝင်လာတဲ့မြန်မာနိုင်ငံသား15ဦးကိုထိုင်းစစ်တပ်ကဇွန်လ24ရက်နေ့မှာဖမ်းဆီးခဲ့ပါတယ်။တရားမဝင်ခိုးဝင်လာမှုအပါအဝင်ကိုဗစ်ကာကွယ်ရေးဆိုင်ရာအရေးပေါ်ဥပဒေနဲ့မှသူတို့ကိုအရေးယူမဲ့အလားအလာတွေရှိနေပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တောလန်းတွေကနေတဆင့်တောင်ရင်မြစ်ကိုဖျက်ပြီးခိုးဝင်လာတဲ့မြန်မာနိုင်ငံသား15ဦးမနေ့ကဖမ်းမိခဲ့ကြောင်း AAC အလို့သမားကူညီရေးအဖွဲ့ကလုတ်သမားရေးလှူရှားသူကိုရဲမင်းကအခုလိုပြောပြပါဗျ
။ကျွန်တော်တရားမဝင်တဲ့ကြောင်းနေပြီးတော့ကယ်ရီတွေနဲ့ချိတ်ဆက်ပြီးတော့ပေါ့နော်။ခိုးဝင်လာတဲ့မြန်မာလုတ်သားအလုံး15ဦးပေါ့။အစည်းအဝေးထိပါတယ်။အဲဟို15ဦးကတော့ကျွန်တော်တို့ယောက်ျားလေးက9ဦးမိန်းကလေးက7ဦးလို့သိရပါတယ်။ဟိုကျွန်တော်တို့ထိုင်းစစ်တပ်နဲ့ဒီနေသားတော်ဖွဲ့ပေါ့နော်။ဒါကဝိုင်းဝန်းပိတ်ဆို့ဖမ်းဆီးတာကိုခံရတာပါ။ဒီထိုင်းစိုးကထုတ်ပြန်ထားတဲ့ဒီရေးပေါ်စီမံချက်ဥပဒေတွေနဲ့ကျွန်တော်တို့ထောင်ဒဏ်ပြစ်ဒဏ်နေငွေဒဏ်ပြစ်ဒဏ်နေကြားခံရတော့မယ့်အနေအထားပေါ့။ကျွန်တော်အခုချိန်မှာတော့ဒီမှာလို့ဒီမားတွေကဆိုင်ဘက်ကဖမ်းဆီးနေတာတွေတိတယ်ကျွန်တော်တို့အထက်ထပ်ပိတ်ဆို့နေတာတွေကိုတိတယ်သူ့နဲ့ကျွန်တော်တို့နေ့စဉ်လိုပဲခိုးဝင်နေနေ့စဉ်လိုပဲဖမ်းဆီးကန်ထိနေတာပါဒီနေ့ဖမ်းဆီးကန်ထိတဲ့လူကမား15ဦးကတော့ကျွန်တော်မြန်မာထိုင်းနယ်စပ်ပေါ့နော်ကျွန်တော်တို့မင်းဆောင်မြို့နယ်ဒီဖက်ဆောင်ရနေမြေမင်းဆောင်မြို့နယ်ရဲ့အဲကျွန်တော်တို့မြောက်ဘက်ခြမ်းရပေါ့နော်ကျွန်တော်ဖက်ဆောင်ရနေမြေအမဲဦးစုကြီးရွာအနီးမှာကျွန်တော်တို့ဖမ်းဆီးမိတာပါဟုတ်ကဲ့
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အလုတ်ကန်ရှားပါမှုတွေလူငယ်တွေကိုအဖမ်းဆီးများနေတာတွေကြောင့်မြန်မာပြည်ထဲမှာလည်းနေထိုင်ရခက်ခဲလာနေကြတာပါတချို့ရွာတွေမှာမနေရတော့ဘဲထွက်ပြေးတိမ်းရှောင်လာသူတွေအပါအဝင်စားဝတ်နေရေးအခက်အခဲကြောင့်အလုတ်လုပ်ဖို့လာကြသူတွေလည်းထိုင်းနယ်စပ်ဝင်ပေါက်အသီးသီးကနေနေစဉ်ခိုးဝင်လာနေကြတယ်ဆိုပြီးကိုရဲမင်းကပြောပါတယ
်ဒီထဲမှာလည်းကျွန်တော်တို့ဆရာနာတိမ်းပြီးနောက်ပိုင်းအလုတ်ကန်တွေရခိုင်ထက်ကိုပို့ပြီးရှားပါပြီးတော့ကျွန်တော်ရှိရဲ့လုပ်တွေတောင်မှအလုပ်ရုံတွေပိတ်အလုပ်တွေပြုတ်ကုန်တော့ဒီထဲမှာလည်းအရင်ကဒုက္ခတွေရောက်နေတော့ဒီလိုပဲအနည်းသက်ဆုံးထိုင်းနိုင်ငံထဲကိုဟိုဖမ်းနေမှကြည့်ရတာနဲ့ဟိုကျွန်တော်တို့စုံစားပြီးတော့ခိုးဝင်နေကြတာပေါ့
မြန်မာနိုင်ငံမှာဆီယနာတိမ်ပြီးတဲ့နောက်ပြီးခဲ့တဲ့လပိုင်းကစလို့ထိုင်းနိုင်ငံထဲကိုခိုးဝင်လာသူတွေ4,000တဲ့မနည်းရှိနေပြီးနေ့စဉ်ဖမ်းဆီးနေတဲ့ကြားကပဲအစုအဝေးနဲ့ဝင်ရောက်လာနေစေဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထဲမှာတော့ထိုင်းစစ်တပ်ကနယ်မြေလုံခြုံရေးကိုပုံမတင်းကျပ်စွာစောင့်ကြည့်စစ်ဆေးနေပြီးနယ်စပ်လမ်းတစ်လျှောက်ကားသွားလာလို့မရတဲ့တချို့လမ်းတွေမှာမြင်းတွေနဲ့ကင်းလဲ့တာတွေပါလုပ်ကင်နေပါတယ်ရှင်
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့နိုင်ငံတကာကနေပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်သွားပါမယ်အိန္ဒိယနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနှံခွင့်ရရှိဖို့ဆိုရင်အွန်လိုင်းကနေတဆင့်မှတ်ပုံတင်စည်းရင်းသွင်းရမယ်ဆိုတဲ့အစီအစဉ်တွေကြောင့်အထူးသဖြင့်တော့အင်တာနက်ကလည်းမရှိစမတ်ဖုန်းတွေလည်းမရှိတဲ့ကြီးလက်ကပြည်သူအများအပြားကိုဗစ်ဆေးထိုးဖို့အခက်ကြုံနေရပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့အိန္ဒိယအခြေစိုက် VO ရဲ့သတင်းတော့အန်ဂျနာပက်စရီချာပေးပို့တဲ့သတင်းကိုတင်ပြမှာဖြစ်ပါတယ
်အိန္ဒိယနိုင်ငံမြောက်ပိုင်းကန်ဂရာခရိုင်ကစင်တာတစ်ခုမှာကိုဗစ်ကာကွယ်ဆေးထိုးဖို့ပြည်သူတချို့တန်းစီနေကြပါတယ်သူတို့စီမှာစမတ်ဖုန်းရှိသလိုကိုဝင်းဆိုတဲ့အစိုးရဝက်ဘ်ဆိုက်မှာဘယ်လိုမှတ်ပုံနဲ့စည်ရင်းသွင်းရမလဲဆိုတာသိနေသူတွေဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယမှာကိုဗစ်ဒုတိယလှိုင်းကနေဆုံမျိုးတွေအထိရောက်ရှိလာပြီးနောက်ကျေးလက်ပြည်သူတွေကလည်းကိုဗစ်ဆေးထိုးခြင်းပေမဲ့အင်တာနက်မရှိတာကြောင့်ရောစမတ်ဖုန်းမသုံးနိုင်တာကြောင့်ပါအွန်လိုင်းကနေမှတ်ပုံတင်လို့မရဘဲဖြစ်နေကြတာပါ။ဟာနမ်စင်းဟာကန်ဂရာခရိုင်နေဆုံကဒေသခံဖြစ်ပါတယ်
။ Mere paas simple phone
hai. I have a simple phone.I don't even know how to.
ကျွန်တော်ဒီမှာရိုးရိုးဖုန်းပဲရှိပါတယ်အခြားဖုန်းတွေကိုဘယ်လိုသုံးရမလဲဆိုတာကျွန်တော်မသိပါဘူ
းကိုဗစ်ဆေးထိုးကြဖို့အသက်18နှစ်နဲ့45နှစ်ကြားအိန္ဒိယနိုင်ငံသားတွေအွန်လိုင်းကတဆင့်မဖြစ်မနေမှတ်ပုံတင်ကြဖို့အစိုးရကလှုံ့ဆော်ထားတဲ့အစီအစဉ်ထဲမှာကျေးလက်နေပြည်သူတန်းပေါင်းများစွာမပါဝင်တာကြောင့်ဝေဖန်တန်တွေထွက်ပေါ်လာပါတယ်အွန်လိုင်းမှာစည်ရင်းသွင်းထားသူကသာဆေးထိုးခွင့်ပြုထားပါတယ်ဒါပေမဲ့ဤပညာကိုနားလေတဲ့ကောင်းမောင်းစရာမနော့ရှာမာကတော့ဟာခွက်ကိုနားလည်နေသူပါစင်တာမှာကိုဗစ်ထိုးဆေးတကယ်ရှိတဲ့အခါကျမှစည်ရင်းသွင်းထားသူတွေလာထိုးခွင့်ရှိတာကြောင့်လိလတ်သူတွေလည်းရှိနေပါတယ်အဲ့ဒီလိုလိလတ်တဲ့နေရာမှာသူ့အတွက်စည်ရင်းသွင်းပေးဖို့ရှာမာကသူ့မိတ်ဆွေကိုအကူအညီတောင်းတယ်လို့ဆိုပါတယ
် सरकार को करना चाहिए इसके बारे में हम
The government should facilitate this process for us
စီစနေကိုပို့လွှဲကူအောင်ဆိုးရွားလုပ်ပေးတင်ပါတယ်ကျွန်တော်တို့ကတနေ့ကကားမောင်းနေရတာပါမဖြစ်မနေလိုအပ်တဲ့ဝန်ဆောင်မှုမျိုးပါ
ဤပညာအတားဆီးရင်ဆိုင်နေရတဲ့လူအများစုကတော့အကူအညီပေးရေးစင်တာတွေကိုရောက်လာကြပါတယ် VJ ကပူဟာအဲ့ဒီစင်တာကအကြီးအကဲဖြစ်ပါတယ
် problem इसलिए आती है कि यहां पे लोग जो हैं
it's a problem because many people
in yari ma shi de lu a mya su ga pinya ma tat ja lo a da ga pyatana ba lu a mya su ga smartphone le ma shi ja lo online ma sayin twin ya mae kaisa ne akhet akhe joun ni ya ba de
smartphone shi de jet mwe myu ye tama vivek chan so yin daw internet tait ma mi lo covid se tho ye sayin twin ne kaisa akhet joun ke ba de
agar registration ho bhi jata hai
အွန်လိုင်းမှာကျွန်တော်စည်ရင်သွင်းကြည့်တော့ကျွန်တော်နဲ့အနီးဆုံးဆေးထုတ်လို့ရမယ့်နေရာလဲရှာမတွေ့ပါဘူးတွေ့ပြန်တော့လဲဟိုးဝေးကြီးမှာပါအသက်45နှစ်နဲ့အထက်ကိုလက်မခံဘူးဆိုပြီးတော့လဲကတ်သက်ထားပါတယ
်အိန္ဒိယနိုင်ငံရဲ့လူဦးရေ3ပုံ2ပုံဟာကျေးလက်ဒေသတွေမှာနေထိုင်ကြတာမို့ကျေးရွာတွေနဲ့အနီးဆုံးမှာကာကွယ်ဆေးထုတ်စင်တာတွေဖွင့်စေခြင်းကြတာပါဒါဆိုရင်အခုရင်ဆိုင်နေရတဲ့အကြက်တဲကိုဖြည့်ရှင်းပြီးသားဖြစ်သွားပါလိမ့်မယ်လို့ဆိုပါတယ်ကျေးလက်ဒေသတွေကိုဦးစားပေးပြီးကာဝယ်ဈေးထိုးတဲ့လို့ Srinath Reddy တို့လို့ဈေးပညာရှင်တွေကသတိပေးနေပါတယ
် If you do not vaccinate them in adequate numbers there'll be a huge reservoir of susceptible
အကယ်၍သူတို့ကိုဈေးလိပ်ပတ်လည်အောင်ထိုးမထားဘူးဆိုရင်ကိုယ်ခံအားနည်းသူတွေစုပေးထားသလိုဖြစ်နေပြီး virus ကအလွယ်တကူကူးစက်သွားနိုင်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကဆိုရင်နေရီကိုရောတောအုပ်ထဲအထိပါမဲဘုံတွေကိုပို့ပေးနိုင်သလိုမျိုးပဲကာကွယ်ဆေးတွေကိုလည်းရောက်အောင်ပို့ပေးဖို့စီစဉ်ပေးသင့်ပါတယ်လို့ Reddy ကပြောသွားတာပါဒီလိုအစီအစဉ်မျိုးကိုကျေးလက်ဒေသခံတွေကလည်းလိုချင်နေကြတာပါကာကွယ်ထိုးဆေးအလွယ်တကူရမှသာမကြခင်ဖြစ်လာနိုင်တဲ့အိန္ဒိယရဲ့ COVID တတိယလှိုင်းကနေကာကွယ်နိုင်ကြမှာဖြစ်ပါတယ်ခင်ဗျာဒီလိုမျိုး COVID သတင်းနဲ့တစ်ဆက်တည်းမှာပဲတင်ပြချင်တာကတော့ Australia သုတေသနပညာရှင်တွေက Nasal Spray နှာခေါင်းတွင်းပြန်တဲ့ဒီဆေးပုံစံတင်တဲ့ကိုဗစ်ကာကွယ်ဆေးတစ်မျိုးကိုစတင်စမ်းသပ်နေပါတယ်။ ဒီကုသနည်းက AstraZeneca နဲ့ Pfizer ဆေးတွေထက်ပိုပြီးတော့ထိရောက်ပြီးဆေးထိုးဖို့ကြောက်နေသူတွေအတွက်လဲအသုံးတည့်စေမယ်လို့ Australia Brisbane ကသိပ္ပံပညာရှင်တွေကယုံကြည်နေကြပါတယ် Sydney ကနေ Phil Massa ပေးပို့တဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြပါမယ
် Hi, my name is Sakshi and I am a doctorDid you know that COVID-19
vaccine Australia asuya ye COVID-19 ka kwe se thu ye hlong so si yong de chaw nya ba Australia ka lu thai atwe ka kwe se akha me ba ka kwe se thu ye ka go sana atai phit ba de da bi me le lu mu tai wai twin COVID-19 ka kwe ye atwe ka kwe se thu bo tai twon a pe ba de lu pyo twa da ba lu ru chan ma ye atwe hlong so si yong mu twi lou ni bi me le tacha nai ngan twi ne shin ye Australia ma ka kwe se thu lou ngan twi hne kwe ni ba deအစိုးရရဲ့အစည်းအဝေးညံ့ဖြစ်မှုလို့အပြစ်တင်ကြတဲ့စီးပွားရရှိနိုင်မှုအပိုင်းမှာအခက်အခဲတွေရှိသလိုတစ်ဖက်မှာလည်းကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနှုန်းကနည်းတာကြောင့်လူလူကြားမှာကာကွယ်ဆေးထိုးရည်အတွက်တုံ့နှိမ့်နေကြတာပါကာကွယ်ဆေးဖြန့်ဝေမှုကိုဩစတြေးလျအစိုးရကရှေ့မြင့်ပြီးဆောင်ရွက်နေပါတယ်နှကောင်းတွင်ဖျက်ရတဲ့ nasal spray ကခန္ဓာကိုယ်ရင်းကိုဗိုင်းရပ်စ်ဝင်လာတဲ့လမ်းကြောင်းအတိုင်းတက်ဖြတ်တာကြောင့်အနာဂတ်မှာကာကွယ်ဆေးထိုးရည်ကပိုပြီးလွယ်ကူလာနိုင်ပါတယ်နှကောင်းထဲကိုဖျက်ရတဲ့ nasal spray ကိုသုတေသနအဖွဲ့ Nucleus Network ကစတင်စမ်းသပ်နေတာပါ။တခြားဆေးဝါးတွေကပြင်းထန်တဲ့ COVID-19 ရောဂါလက္ခဏာတွေကိုတားဆီးကာကွယ်တာဖြစ်ကြောင်းအခုဆေးဝါးကတော့ကူးစက်မှုအန္တရာယ်ကိုလျှော့ချဖို့ရည်ရွယ်ကြောင်း Nucleus Network ကဆေးပညာဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ Paul Griffin ကပြောပါတယ်
The main benefits is when we give the vaccine via the same route.
အဓိကအကျိုးကျေးဇူးကတော့ virus ပိုးမှားဝင်လာတဲ့လမ်းကြောင်းအတိုင်းကာကွယ်ဆေးကိုပေးတဲ့အခါ virus ဝင်ရောက်မှုကိုရပ်တန့်ပစ်တဲ့နေရာမှာပိုပြီးတော့ထိရောက်မယ်လို့မျှော်လင့်ပါတယ်။အထူးသဖြင့် virus ဝင်ရောက်ရာလမ်းကြောင်းမှာတုံ့ပြန်သက်ရောက်မှုရှိလာမှကြောင့်လူတွေမှာကူးစက်ခံရမှုရော့ကျသွားမယ်လို့မျှော်လင့်ကြောင်းနောက် corona virus အတွက်ဒီလိုကာကွယ်ဆေးမျိုးကိုလူလာနေကြတာဖြစ်တယ်လို့ဒေါက်တာ Paul Griffin ပြောခဲ့တာပါလွတ်လပ်တဲ့ကျင့်ဝတ်ဆိုင်ရာကော်မတီကဩစတြေးလျရဲ့စမ်းသပ်မှုကိုအတည်ပြုထားပြီးဖြစ်ပါတယ်လာမယ့်တစ်နှစ်နှစ်နှစ်အတွင်းမှာ nasal spray ရလာနိုင်တယ်လို့သုတေသနပညာရှင်တွေကပြောပါတယ် AstraZeneca နဲ့ Pfizer ရဲ့ COVID-19 ကာကွယ်ဆေးနှစ်မျိုးကိုလက်ရှိဩစတြေးလျမှာအသုံးပြုခွင့်ပေးထားပါတယ် AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကသွေးခဲစေနိုင်တဲ့အန္တရာယ်နဲ့ပတ်သက်ပြီးနိုင်ငံရဲ့ကာကွယ်ဆေးဆိုင်ရာကျွမ်းကျင်သူတွေရဲ့အကြံပြုချက်သစ်တွေအရ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကိုအသက် 60 နှစ်အထက်ပုဂ္ဂိုလ်များကိုပဲအသုံးပြုဖို့အကြံပြုကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ် COVID-19 ကာကွယ်ဆေးထိုးလို့သူတိုင်းကိုအခု2021ခုနှစ်နှစ်ကုန်အထိကာကွယ်ဆေးထိုးပေးဖို့ Australia အစိုးရကစီစဉ်ထားပါတယ်ရှင်
ကိုဗစ်ကာကွယ်ဆေးကိုဆေးထိုးအပ်နဲ့ထိုးတဲ့ပုံစံမျိုးကြောက်သူတွေအတွက်ဒီနှာခေါင်းထဲမှာဖျန်းတဲ့ပုံစံမျိုးနဲ့အသစ်တီထွင်နေတဲ့အကြောင်းမတ်တင်ကြီးထိုက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ရဲ့မနက်ခင်းကျွန်တော်တို့အခုရေဒီယိုအစီအစဉ်ကိုရေဒီယိုကသာမကပဲအခုလိုရုပ်သံဖြစ်နေပါရှုစားနိုင်အောင်သောရရှင်တွေကိုကျွန်တော်တို့ဇွန်လဇန်ပိုင်းကနေစပြီးတော့စူးစမ်းတင်ဆက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးပါ
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web site ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view in မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/ VOABURMES ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီခင်ဗျာ VOA American တန်ကစနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 9805နဲ့လိုင်းလံမီတာ190 kHz 1509ပါဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
အဲ့ဒီမှာဆိုလို့ရှိရင် alpha strain က UK ကနေပြီးတွေ့ခဲ့တဲ့ strain beta strain ဆိုလို့ရှိရင် south africa တောင် africa တိုင်းမှာတွေ့ခဲ့တဲ့ strain gamma strain ဆိုရင် brazil မှာတွေ့ခဲ့တဲ့ strain delta strain ဆိုရင် india မှာစပြီးတွေ့ခဲ့တဲ့ strain ပေါ့နော်ဒါဆိုရင်ဖွဲ့ရ၄ခုပေါ့နော်၄ခုက alpha beta gamma delta
ဒါကတော့ဒီ covid visa ပြောင်းပိုးအကြောင်းနဲ့ပတ်သက်ပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍမှာနောက်ပိုင်းနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်စစ်အုပ်ချုပ်ရေးကိုဆန့်ကျင်ကန့်ကွက်နေကြတဲ့အထက် CDM လို့ခေါ်တဲ့လှုပ်ရှားမှုမှာပါဝင်ကြတဲ့ကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေတိတ်နဲ့ချီရှိနေပါတယ်။အဲ့ဒီထဲမှာအမျိုးသမီးပညာရေးဝန်ထမ်းတွေကအများအပြားပါဝင်နေတာပါ။သူတို့ဘာကြောင့် CDM လှုပ်ရှားမှုမှာဆက်လက်ပါဝင်နေကြသလဲ။အစိမ့်ပညာဦးစီးဌာနလက်ထောက်ကတိကတူဖြစ်တဲ့ဆရာမမန်းရွေကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးကတင်ပြထားပါတယ်ခင်ဗျာ
ဆီယာမန်ရီကအခုဒီမြန်မာနိုင်ငံမှာဆရာနာသိမ်းပြီးတော့နောက်ပိုင်းဒါကိုလက်မခံတဲ့အတွက်ကြောင့် CDM လောက်ကြတဲ့အစိုးရဝန်ထမ်းတွေကျောင်းဆရာဆရာမတွေထဲမှာတယောက်ပါတယ်လို့သိရပါတယ်ဆိုတော့ဘလို့အခြေအနေကြောင့်ကိုရော CDM လုတ်ဖြစ်တာလဲအခုရောဆက်ပြီးတော့ CDM လုတ်နေသေးတာလားဆိုတာကိုပြောပြပေးပါအောင်ရှင
်ကျမတို့ကဒီစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးပေါ့နော်အရင်နေ့ကစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးနောက်ဒီမိုကရေစီစနစ်ကိုပြောင်းသွားတဲ့အချိန်မှာကျမတို့ပညာရေးစနစ်ကလည်းအများကြီးပြောင်းလာတယ်အဲ့တော့အဲ့ဒါကိုကိုကသဘောကျနေတယ်ပေါ့နော်ကျမတို့လည်းဒီ textbook အဟောင်းတွေပညာရေးစနစ်အဟောင်းကြီးတွေမှာသင်နေရတာထက်စားလို့ရှိရင်ကလေးတွေလည်းစာသင်ရတာလည်းပျော်တယ်ပေါ့နော်အစ်စ်အစ်စ်အကြောင်းအရာတွေပေးရတယ်ပေါ့ကလေးတွေကိုနောက်တစ်ခါတံပွဲဆက်တဲ့ပုံစံပါညာလည်းပြောင်းသွားတယ်ပေါ့နော်အဲ့လိုပညာရေးမှာအပြောင်းလဲတွေဖြစ်လာပြီးကမှဒီစစ်တပ်ကအာဏာပြန်သိမ်းလိုက်တယ်ဆိုတဲ့အခါကျတော့ကျမတို့ရဲ့ပညာရေးအခြေအနေကြီးကနောက်ပြန်ဆုတ်သွားမှမျိုးပေါ့နော်အဲ့လိုပုံစံမျိုးတွေးမိတဲ့အခါကျတော့အဲ့ဒီအခြေအနေကိုလုံးဝမကြိုက်ဘူးပေါ့အဲ့ကြောင့်မို့လို့ကျောင်းမသွားကြဘူးအဆုံးဖြတ်တယ်ပေါ့နော်ဒီလိုဆီကတော့အချိန်ကြီးမတည်ငြိမ်ကြတဲ့ကျောင်းမို့လို့ကျောင်းမသွားကြဘူးဆိုပြီးတော့အဆုံးဖြတ်ပေမဲ့လည်းအာနာသိမ်းပြီးတော့ပေါ့နော်နေ့ရက်သုံးရက်တစ်ပတ်အတွင်းပေါ့နော်တစ်ပတ်အတွင်းမှာဆရာဝန်တွေကစပြီးရော CDM လုပ်ကြတယ်အဲ့ချိန်မှာညီမတို့လည်း CDM ဆိုတာလုပ်လို့ရတယ်ဆိုတာကိုသိပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ပေါ့နော်ညီမတို့လိုပဲစိတ်သက်သူရဲ့ဆရာဆရာမတွေအချင်းချင်းဆက်သွယ်ရပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ CDM လုပ်ဖြစ်တာပ
ါလက်ရှိရော CDM ဆက်ပြီးတော့လုပ်နေတာလားပြောပြပါအောင
်အခုလက်ရှိတည်းညီမ CDM လုပ်နေပါတယ်ကျမတို့ကိုစပြီးတော့ notice လိုမျိုးပေါ့နော်ပေးတာပေါ့နော်တတိပေးတာပေးတယ်ပေးပြီးတော့ order ထွက်တယ်ယာယီရနာလိုမျိုးပေါ့နော်ယာတာဝန်ကနေယာယီရနာလိုက်ပြီးဆိုပြီးတော့ order ထွက်လာတယ်ဟို order တွေကတော့ Facebook ပေါ်မှာတော့တွေ့နေရတယ်ပေါ့နော် remove ဆိုပြီးတော့ညီမတို့တာဝန်ကနေ yes sign လိုက်ပြီးဆိုပြီးတော့ညီမရှိတော့ပြီးခဲ့တဲ့တစ်ပတ်ကမှ order အမြန်ချောနေရောက်လာပါတယ်မှာ
အဲ့ဒီတော့အခုလိုမျိုးဒီ CDM လုပ်တဲ့အတွက်ကြောင့်မလို့အထူးသဖြင့်ပေါ့နော်ဒီစာသင်ကျောင်းတွေပြန်ဖွင့်မဲ့အချိန်မှာဆိုပို့ပြီးတော့ကျောင်းဆရာဆရာမတွေဖိအားပေးခံရတယ်ဆိုတာလည်းသိရတယ်ဆိုတော့ကိုကိုယ်တိုင်ရော CDM လုပ်နေတဲ့အတွက်ကြောင့်မလို့ကိုကိုရောဖိအားပေးတာမျိုးတွေကိုကြုံရတာရှိသလားဘာရီမြန်းကြုံရတာရှိပါလဲ
ဟုတ်ညီမတို့ကတော့ဖုန်းဆက်ပြီးတော့ပေါ့နော်အကြောင်းကြားတာမျိုးရှိရယ်ကျောင်းကနေပြီးတော့ပေါ့နော်ဟိုအကြီးအကဲတွေဖုန်းဆက်တယ်နောက်ကျောင်းကဒီကိုယ်တိုင်ဖုန်းဆက်တယ်ပေါ့နော်ဟိုအချိန်ချင်းသူတို့ဖုန်းဆက်ပြီးတော့တတိပေးတယ်ဟိုကျောင်းပြန်လာဖို့ပေါ့နော်ကျမတို့ပြောတဲ့ခါကျညီမတို့ကလည်းလုံးဝမလာဘူးဆိုပြီးတော့ပြောတယ်ညီမတို့ဆိုရင်တော့အဲ့လောက်ပဲပြောတယ်ဟုတ်ဆိုညီမတို့ကငကိုလေးကပြန်မလာဘူးလို့အပြည့်ပြောလိုက်တာမျိုးပေါ့နော်လုံးဝဒီစစ်တဲ့အုပ်ထုပ်တဲ့လက်အောက်မှာပညာရေးဝန်ထမ်းတယောက်အနေနဲ့တာဝန်လုံးဝမထမ်းဆောင်နိုင်ဘူးလို့အပြည့်ပြောလိုက်တယ်ညီမကတော့ အဲ့လိုပြောပြီးတဲ့နောက်ကစပြီးတော့ပုံမှန်ပေါ့နော်သူများကိုဖုန်းဆက်တဲ့ခါကျရင်လည်းညီမကိုဖုန်းဆက်ပေးမယ်အဲ့လိုထွေထိုးနှစ်ခါသုံးခါသူများထက်ပိုဆက်တာမျိုးတော့မရှိဘူးဒါပေမဲ့တခြားအသည့်ပေါ့နော်ညီမအသည့်ဆရာဆရာမတွေကိုတော့အဲ့လိုနှီးဆက်ရနှီးဆက်ရပေါ့နော်ကိုယ်နဲ့ဌာနအတူ CDM မလုပ်တဲ့ဆရာဆရာမတွေကိုအဲ့လိုဆွဲခိုင်းတာမျိုးပေါ့နော်ဥမာမိသားစုထဲမှာဝန်ထမ်းရှိရဆိုရင်ဒီသားတွေရတခြားဝင်နေတွေကအမှုပတ်မယ်အဲ့လိုမျိုးပေါ့နော်ကိုမာတားတဲ့သမီးတွေရှိသေးတယ်အဲ့လိုမျိုးပေါ့ကိုမာဘသူပို့ရင်းနေရပေါ့နော်သူတို့အကြောင်းပို့တိတဲ့သူအချင်းချင်းအဲ့လိုမိသားစုနဲ့ပတ်သက်ပြီးတော့ပြောပြီးတော့အဲ့လိုဆွဲခိုင်းတာမျိုးတွေရှိတယ်ဆိုပြီးတော့အဲ့လိုညီမတို့အချင်းချင်းလည်းပြန်သတင်းကြရတာပေါ့နော်ညီမတို့လည်းဖုန်းဆက်ပြီးတော့အဲ့လိုပြန်ပြောကြတယ်ပြန်ရင်ဖွင့်ကြတယ်ပြန်နေသူတွေကတော့
အဲ့တော့အခုအဲ့လိုကိုအလုပ်လဲဖြုတ်လိုက်တယ်ဒီလိုတွေလည်းပြောထားတယ်ဆိုတော့ကိုအနေနဲ့ရောဒီအခြေအနေပေါ်မှာဘလို့ပြန်ပြီးတော့တုံ့ပြန်ဖို့စဉ်းစားထားလဲဘလို့ပုံစံဆီဆက်သွားမလဲည
ီမကဆက်လုံပါပဲ CDM ကိုဘာကြောင့်လဲဆိုတော့ညီမ CDM လောက်အချင်းအကြောင်းရင်းဟာအိယမိသားစုကဟဲ့နင်လောက်ပါလောက်ပါလို့ပြောလို့လည်းမဟုတ်ဘူးပေါ့နော်ညီမကိုတိုင်းဟိုကဒီစစ်တပ်ဆိုတာကိုလုံးဝမကြိုက်စစ်တပ်ကတိုင်းပြည်မှာလာပြီးတော့ပေါ့နော်သူတို့ကတမလားအနေရာတို့ဘာနေရာတို့လာယူပြီးတော့အုပ်ချုပ်တာမျိုးကိုလည်းမကြိုက်ညီမကိုတိုင်းမဲပေးပြီးရွေးထားတဲ့အစိုးရအုပ်ချုပ်တာမျိုးကိုပဲညီမကခံနိုင်တယ်အဲ့ဒါကြောင့်မလို့ဒီအခြေအနေကိုလုံးဝမကြိုက်တဲ့ခါကျနောက်တစ်ခုကကျတော့လူတိုင်းနဲ့သိကြပါတယ်အခုကဒီနိုင်ငံကိုလက်လွဲယူပြီးတော့အာဏာသိမ်းလိုက်ရုံနဲ့မဟုတ်ဘူးပေါ့နော်လူတွေကိုလက်တက်တိတူတွေကိုလက်တက်ပေါ့နော်ညီမတို့နဲ့ပြောရလို့ရှိရင်တို့နဲ့ဘာရန်ညူးရန်စားမှလည်းမရှိဘူးပေါ့အဲ့တော့ဒီတိုင်းပြည်ကိုဟိုကိုမင်းကိုချင်းပေါ့နော်အတင်းဆွဲဆီပြီးတော့အုပ်ချုပ်မယ်ဆိုပြီးတော့လုပ်ပြီးတော့လူတွေကိုလည်းအတင်းကာရောတက်ပြအဲ့လိုမျိုးတွေလုပ်တာမျိုးပေါ့နော်အဲ့တော့အဲ့လိုအခြေအနေမှာဘလို့မှညီမကတော့ပြန်ပြီးတော့အလုပ်လုပ်ဖို့စိတ်ကူးမရှိဘူးအဲ့တော့ညီမကအလုပ်ထုတ်လိုက်လေအလုပ်ကတော့မရဲ့ကိုလုံနေတဲ့အလုပ်ကနေကိုကြိုက်လို့ကိုသဘောကျလို့လုံနေတဲ့အလုပ်ကနေပြီးတော့ထွက်လိုက်ရတယ်ဆိုတာကတော့လူတိုင်းကတော့စိတ်မကောင်းဖြစ်တာပေါ့ညီမလည်းစိတ်မကောင်းဖြစ်တယ်ပြန်တွေးရင်တော့အခုတွေးရင်အခုစိတ်မကောင်းဖြစ်တယ်ကိုတောက်လျှောက်လုံလာတဲ့အလုပ်ပေါ့နော်ညီမဆိုရင်တက်ကစုစားတက်ကလေးကဆက်ဆက်မလုပ်ဖို့အတွက်ပဲတက်ကစုတက်ခဲ့တယ်ကိုတက်ကစုတက်ခဲ့ရတဲ့အချိန်ကြီးပေါ့နော်ပြန်စဉ်းစားလိုက်လို့ရှင်အဲ့အချိန်ကြီးရောပေါ့နော်နောက်တစ်ခါဒီဆီယမဆာလုတ်တယ်ဆိုရယ်ညီမတို့ဆိုလဲနေရနေစပြီးတော့ဗောနော်ပြန်ကုန်တိုင်းဆိုလဲဟိုအစွန်ပြားมาသွားပြီးတော့ဒုက္ခခံပြီးတော့ဆီယမလုတ်ခဲ့ရတယ်ဗောနော်ဒီလိုနေရာကိုပြန်ပြောင်းသွားဖို့အတွက်အဲ့တော့ဒီလိုဒုက္ခခံနေရတာတွေကဗောနော်ဒီလိုမျိုးအဆုံးသတ်ဖို့လားဗောနောက်တစ်ခါကျတော့တောက်လျှောက်ညီမတို့ကဒီဖွဲရပြီဆိုတာနဲ့တောက်လျှောက်အလုံးလုံးလာတဲ့အတွက်ကြောင့်ရုပ်တည့်ရဲ့ဒီအလုံးမရှိတော့ဘူးဆိုတာမျိုးဗောနော်ညီမတို့ဝန်ထမ်းအလုံးဆိုတာကကျတော့မတိမချင်းမပြုတ်တဲ့အလုံးဗောနော်လူတွေကအဲ့လိုပြောကြအဲ့တော့အဲ့လိုအလုံးကြီးကနေပြီးတော့ရုပ်တည့်ရဲ့ဒီတဲ့ဘနဲ့မှာချက်ချင်းရက်သွားတယ်ဆိုတာမျိုးကြတော့လေစိတ်တော့တော်တော်မကောင်းဒါပေမဲ့ညီမအဲ့လိုဆိုလို့ဒီအလုပ်ကိုပြန်လုပ်နိုင်လားဆိုတော့လေမလုပ်နိုင်အဲ့အတွက်ကြောင့်မလို့ CDM ကတော့ဆက်လုံပါပဲညီမဘလို့ဖီအားပေးတာမျိုးပဲဖြစ်ဖြစ်ပေါ့နော်ညီမမှာအလုပ်ပြန်ဝင်ဖို့လုံးဝမဖြစ်အဲ့တော့ညီမတို့အိမ်ရမိသားစုတွေဆိုလို့ရှိရင်ဒီ CDM လုပ်တဲ့အတွက်ပေါ့နော်တယောက်ယောက်များအဖမ်းခံရရင်ဆိုတာလောက်ထီကိုတွေးထားဖြစ်တဲ့အတွက်ကြောင့်မလို့လုံးဝညီမတို့ဒီ CDM မလုပ်တော့ဘူးငါအလုပ်ပြန်ဝင်တော့မယ်ဆိုစိတ်ကူးလုံးဝမရှိပါဘူးပေါ့
ဆိုတော့ကိုအတွက်ကတော့ဒါကိုမျက်နှိုးတဲ့အလုပ်တစ်ခုကိုတော့မှစွန့်ပြီးတော့စီရင်လုပ်တာပေါ့နော်တစ်ချိန်တည်းမှာလည်းဒီစေအုပ်ချုပ်ရေးကောင်စီကတော့ဒီကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေအလုပ်ခွင့်ကိုပြန်ပြီးတော့လာကြဖို့ပေါ့နော်ပြောတဲ့အခါမှာဒီလို CDM လုပ်တဲ့အတွက်ကြောင့်မလို့ဒါကျောင်းသူကျောင်းသားတွေကလေးငယ်တွေရဲ့ပညာရေးတွေထိခိုက်ရတယ်လို့ပြောပါတယ်ဆိုတော့ကိုအခု CDM လုပ်တဲ့အတွက်ဒါပညာရေးကဏ္ဍမှာထိခိုက်မယ်လို့ရောမထင်ဘူးလားရှင
်ဒါအစိုးရရဲ့နေရာကိုစစ်အစိုးရရဲ့နေရာကိုရက်ပြချင်လို့တော့မှန်ပေမဲ့လေညီမတို့ကပညာရေးဆက်ပြီးတော့တွားနေတာကိုရက်ချင်လို့မဟုတ်ဘူးပေါ့နော်အဲ့တော့ညီမတို့ကလည်းကိုလုံးတက်တာဆက်တင်တာပဲရှိတယ်ကိုတိနေတာဒီပညာရေးနဲ့ပတ်သက်တဲ့ဘဟုတုတ္တရပဲရှိညီမတို့တင်တာလည်းမလုပ်တတ်ဘူးပေါ့နော်အဲ့တော့ဒီနိုင်ငံအတွက်ဒီစေအစိုးရကိုအထောက်ပံ့မပေးရင်တော့တွားတို့နိုင်ငံရဲ့ပညာရေးအတွက်ဘလို့အထောက်ပံ့ပေးမလဲလို့စဉ်းစားလိုက်ရင်ညီမတို့လုံနိုင်တာကဒီပညာရေးနဲ့ပဲတည်းရနေပဲလုံကြမှာပေါ့နော်ကိုကျောင်းမှာစတင်တယ်လို့ပဲညီမတို့ကျောင်းမှာသင်ကန်းစာတွေပြင်ပြီးစတင်တယ်လို့ပဲအခုကျောင်းဒီတက်ကတူရီကောလိပ်တွေကိုကြည့်လိုက်တဲ့အခါကျတော့သူပြန်ဖွင့်နေကြတယ်။ဘာတွေတင်လဲဆိုဒီစာတွေပဲတင်တယ်။ဒါဆိုဒီစာတွေကို CDM လုပ်နေတဲ့ကလေးတွေလည်းကိုကလေးတွေသိတယ်လို့ဒီကလေးတွေလည်းသိရမယ်ပေါ့နော်။ဘယ်သူမှနောက်တင်ခဲ့ရတာမျိုးမရှိအောင်ဆိုတာမျိုးပေါ့။အဲ့လိုမျိုးနဲ့ညီမတို့ CDM လုပ်တာတော့မှန်နေတယ်လေ။ဒါပေမဲ့ညီမတို့အပြင်ရနေပြီးတော့ပညာရေးရက်မသွားအောင်တော့လုပ်လို့ရတာအကုန်လုပ်နေပါတယ်။နောက်တစ်ခုကဒီကျောင်းသင်ရိုးလို့မဟုတ်ဘဲနဲ့ပေါ့နော်။ဒီ homeschooling နဲ့ပတ်သက်တာလိုမျိုးဆိုရင်လည်းညီမတို့ကကိုဗေဂန်နာနေပြီးတော့အထောက်ပံ့ဖြစ်နိုင်မလဲဆိုတာကိုစဉ်းစားကြည့်တာပေါ့နော်အဲ့တော့ဒီတိုင်းကြီးပဲ CDM လုပ်တယ်ဆိုပြီးအိမ်မှာထိုင်နေရင်လည်းမပြေသေးဘူးပေါ့နော်ကျွန်တော်တို့ကစေစိုးရရဲ့နေရာကိုပဲရက်ချင်တာကိုရှင်းပါပြောခဲ့တယ်ပညာရေးရဲ့သွားနေတဲ့လမ်းကြောင်းကိုတော့မရက်ချင်ဘူးလေအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ပညာပေးနိုင်တဲ့လောက်ပေါ့နော်နေပဲချင်းချင်းလေးပဲဖြစ်ဖြစ်ပေါ့အဲ့ချင်းချင်းလေးချင်းချင်းလေးချင်းချင်းလေးရနေပြီးတော့ပြန်ပြန်ပြီးတစ်ဆင့်တစ်ဆင့်ဖြတ်သွားရင်လည်းကျေသွားမှာ哦အဲ့လိုမျိုးပဲတွေးပြီးတော့ကျွန်တော်တို့ကျန်တဲ့ကျွန်တော်တို့လုပ်နိုင်တဲ့ဟာအားလုံးတော့လုပ်ပြပါ
အခုပြောတဲ့အရာဆိုလို့ရှိရင်အပြင်ပကနေပြီးတော့လေဒါကပညာရေးကိုဆက်သွားနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတဲ့ဟာကိုပြောချင်တယ်လို့နားလဲပါတယ
်။
ကျောင်းသွားနေမှဆိုတဲ့မှန်ပေမဲ့လို့ဒါပေမဲ့အခုချိန်အခုကာလမှာတော့ကျောင်းကိုမသွားရင်တော့မှပဲဟိုပညာကိုဆက်ယူနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောနိုင်ပါသလား
။ဟုတ်ကဲ့မပြောနိုင်ပါဘူး။ဟိုတခုတော့ရှိတာပေါ့နော်။အဲ့ဒီပညာဘလို့ရမလဲဆိုရင်နီးလန်းတော့လိုတာပေါ့နော်ဒီတိုင်းကြီးတော့ပုံမှန်ပြီးပါတယ်ဆိုလဲကလေးကိုကျောင်းလွတ်လိုက်ရင်ပြီးသွားပြီပေါ့နော်ကျောင်းကိုလွတ်လိုက်တဲ့ကလေးရဲ့ကျောင်းမှာစသွားတင်နေပေါ့နော်သူ့ဆရာဆရာမနဲ့အထိတ်တိုင်းအိမ်ပြန်ရောက်လာတယ်ပေါ့နော်အဲ့လိုမျိုးဆိုရင်ကိုလဲကိုယ့်အလုပ်ကိုလုပ်လို့ရတယ်ပေါ့အဲ့လိုဆိုပြီးသွားပြီမယ်အခုကကြာတော့မိပါတယ်လဲခုနကလိုကလေးကိုကျောင်းမလွတ်တော့ဘူးဆိုအိမ်မှာကိုတင်မရတော့ပါဘူးဒါမှမဟုတ်လို့ကိုတက်နိုင်ရင်ပြင်ပကနေဆရာခေါ်တင်ရတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးကလေးတခြားပြင်ပနီးလန်းနဲ့ပညာရဖို့ကိုကိုယ်တိုင်ကလုပ်ပေးနိုင်တယ်ပေါ့နော်အဲ့တော့အဲ့လိုလုပ်ပေးဖို့ဘ ഹു တုတ္တရီရောသိဖို့လိုတာပေါ့နော်ကလေးရဲ့ပညာရေးချက်မနေအောင်လို့ပေါ့အဲ့တော့အဲ့လိုမျိုးဖြစ်အောင်လို့လည်းညီမတို့မှမဟုတ်ပါဘူးဒီ PDM လုပ်နေတဲ့ဆရာမကြီးတဲမှာအဲ့ဒီအတွက်ကြိုးပမ်းနေတဲ့သူတွေအများကြီးရှိပါတယ်အဲ့တော့အဲ့လိုအခွင့်အလမ်းတွေကတော့အများကြီးရှိနေတယ်ပေါ့နော်အဲ့တော့အခွင့်အလမ်းတစ်ခုခုကိုထိနေရင်တော့ကိုယ်အတွက်အဆင်ပြေတာပေါ့
CDM လုပ်နေကြတဲ့ပညာရေးဝန်ထမ်းတွေအနေနဲ့စိတ်အုပ်ချုပ်ရေးရန်နေရနဲ့မပူးပေါင်းပေမဲ့လို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးနောက်ကျမကြံရအောင်နီလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်လို့လည်းဆီယမတွေကပြောပါတယ်။ဘယ်လိုနီလန်းတွေပါလဲ။ပညာရေးကဏ္ဍရပ်တန့်မသွားရအောင်စီဒီအမ်လုပ်နေကြတဲ့ဆီယမတွေပညာရေးဝန်ထမ်းတွေကဘာတွေဆောင်ရွက်နေကြသလဲဆိုတာကိုလည်းမေးမြန်းထားပါတယ်။နောက်သတင်းပတ်မှာစောင့်မျှော်နားဆင်ပါလို့ပြောကြားရင်းနဲ့ပဲအခုတစ်ပတ်မျိုးသမီးကဏ္ဍကိုတော့ချိန်မှပဲရနာဝင်ပြုပါရှင်။ဆမခင်ဗျပြုပါရှင်။
ပကင်ဗျူတွေအပတ်စဉ်တင်ဆက်ပေးနေတဲ့မြို့သမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုဆက်လက်ပြီးထုတ်လွှင့်မှာကတုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ဒီတစ်ပတ်မှာတော့လူမဲတွေအပေါ်ကျွန်ပြုတ်အုပ်ဆိုးမှုအဆုံးသတ်သွားတဲ့နေ့ကိုနိုင်ငံတော်အားလဲ့ရင်းနေ့အဖြစ်သတ်မှတ်လိုက်တာအပါဝင်အခြားအကြောင်းအရာတွေကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်
အမေရိကန်ပြည်ထောင်စုမှလူမဲတွေကိုကျွံပြူမှုအဆုံးသတ်စေခဲ့တဲ့ဇွန်လ19ရက်နေ့ဂျွန်တီနေ့ကိုနိုင်ငံတော်အားလိုက်ရဲ့အဖြစ်သမ္မတဂျိုးဘိုက်ဒန်အစိုးရကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1865ခုနှစ်ဇွန်လ19ရက်နေ့မှာမြောက်ပိုင်းယူနီယံတပ်ဖွဲ့ဝင်တွေဟာကျွံပြူမှုအဆုံးသတ်သွားပြီဆိုတဲ့သတင်းကိုတက်ဆက်ပြည်နယ်မှာရှိတဲ့လူမဲတွေစီအတည်ပြုခဲ့ပါတယ်။တောင်ပိုင်းတပ်ကလက်နက်ချပြီးတော့နှစ်လအကြာမှာပါတကယ်တော့ဒီမတိုင်ခင်1862ခုနှစ်ကတည်းကသမရအိဗရာဟင်လင်ကွန်ကဂျွန်စနစ်အဆုံးသတ်ကြောင်းကြေညာခဲ့တာပါအခုခါမှာတော့လူခွင့်ရေးကိုတံမိုးထားတဲ့နိုင်ငံဖြစ်တာနဲ့အညီနိုင်ငံတော်အားလည်းရဲ့ဖြစ်သတ်မှတ်ခဲ့တာပါသမရဂျိုးဘိုက်ဒန်ကအခုလိုပြောပါတယ
် Great nations don't walk away we come to termsthe mistakes we made
ကုန်းသိက္ခာတမိုးထားတဲ့နိုင်ငံတွေကအတိတ်သမိုင်းမှာရှိခဲ့တဲ့နာကျင်စရာဖြစ်ရပ်တွေကိုမတိကျိုးချွန်ပြုမနေပါဘူးဒီဖြစ်ရပ်တွေရှိခဲ့တာကိုလက်ခံပြီးဘာမှမဖြစ်ခဲ့တယ်လို့လည်းဟန်ဆောင်မနေပါဘူးနာကျင်စရာအခြေအနေကိုပြန်အောက်မေ့ဆင်ခြင်ရင်နောက်ထပ်ဒီဖြစ်ရပ်စိုးရိမ်အဆုံးသတ်သွားအောင်ပါလို့ပြောခဲ့တာပါအမေရိကန်ပြည်ထောင်စုမှာ Republican နဲ့ Democrat အကြားပြင်းပြင်းထန်ထန်သဘောထားကွဲလွဲနေကြမှာပဲအခုလိုညင်ညွတ်ညွတ်ပူးပေါင်းဆောင်ရွက်နိုင်တဲ့အပေါ်လဲတမရကအခုလိုပြောပါတယ
် I have to say to youI've only been president for several months.
သမရတောင်ဝန်ထမ်းဆောင်တာလနေနေတာရှိပေမဲ့အခုလိုအရေးပါတဲ့နေ့တစ်နေ့အဖြစ်အတည်ပြုပြဋ္ဌာန်းနိုင်လိုက်တာကြောင့်ဒါဂုဏ်ယူစရာဖြစ်ရတစ်ခုဖြစ်သွားမှာပါ။တဦးတယောက်တည်းအနေနဲ့မဟုတ်ပဲဒီမိုကရက်နဲ့ရီပက်ဘလစ်ကန်အတူတကွလက်တွဲဆောင်ရွက်နိုင်တာကြောင့်ဒါဟာတကယ့်ကိုဂုဏ်ယူစရာဖြစ်ရပါတယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာနိုင်ငံတော်အားလည်းရဲ့17ရက်ရှိရာကနေအခုခါမှာတော့ဂျွန်တီနေ့ဟာစနေရမြောက်နေ့အဖြစ်ဖြစ်လာတာပါ။အထက်လွှတ်တော်ရောအောက်လွှတ်တော်ကပါအတည်ပြုပေးလိုက်တဲ့ဥပဒေကြမ်းကိုတမရဘိုင်ဒန်ကဇွန်လ18ရက်နေ့မှာလက်မှတ်ရေးထိုးပြီးနိုင်ငံတော်အားလိုက်ရဲ့အဖြစ်ဂုဏ်ပြုသတ်မှတ်ပေးတာပ
ါ This is a really 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 important moment in our history
ဒီနေ့ဟာတမိုင်းမာတကယ်ကိုအရေးပါတဲ့နေ့တစ်နေ့ပါဂျွန်တီနေ့ကိုနိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ပေးလိုက်တဲ့အပေါ်အမေရိကန်အားလုံးအနေနဲ့ဒီကနေ့ရဲ့စွမ်းမကားကိုသိရှိခံစားနိုင်ပြီးတမိုင်းကိုလေ့လာနိုင်ကြပါတယ်လို့တမရကပြောပါတယ်။တမရဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတည်ပြုချိန်မှာကွန်ဂရက်စ်လွှတ်တော် Black Caucus အဖွဲ့ဝင်လွှတ်တော်အမတ်တွေဥပဒေပြဋ္ဌာန်းဖို့စတင်ခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်အမတ် Edward Markey, Republican အထက်လွှတ်တော်အမတ် John Cornyn နဲ့ American ပြည်ထောင်စုရဲ့ပထမဆုံးဒုတိယတမရ African American နွေဘွား Kamala Harris အပါအဝင်တာဝန်ရှိသူတချို့လည်းအတူရှိနေခဲ့ပါတယ်ခင်ဗျာ။ 1800ခုနှစ်တွေတုန်းကလူပြည်တွေဟာတခြားအသားယောင်ရှိသူတွေထက်ပိုကြီးမြတ်တယ်ဆိုတဲ့အယူဝါဒကိုသိပ္ပံနည်းကြလက်တွေပြနိုင်ဖို့စုဆောင်ထားတဲ့လူမဲဥကောင်းကွန်1300ကျော်ကိုအခုအခါမှာမြေမြုပ်တကြွတော့မှာပါပန်ဆယ်ဗေးနီးယားပြည်နယ်ကဖန်ပြတိုင်းမှာသိမ်းဆည်းထားတဲ့ဒီဥကောင်းကွန်တွေကိုဘလို့မြေမြုပ်တကြွပေးမှလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းသိကျင်နေကြပါတယ်ပန်ဆယ်ဗေးနီးယားတက်တို့ဖန်ပြတိုင်းကဒီဥကောင်းကွန်တွေကိုမြေမြုပ်ဖို့စီစဉ်တာပါဒေါက်တာဆမ်မြူအယ်မာတင်ကဥကောင်းကွန်တွေရဲ့အတိုင်းအတာကိုကြည့်ပြီးတော့အဲ့ဒီသူရဲ့ဉာဏ်ရည်ကိုသိနိုင်အောင်လေ့လာခဲ့တာဖြစ်ပြီးဒီနီးလန်းနဲ့ပတ်သက်လို့ဒါဟာလူမျိုးရေးခွဲခြားမှုကိုနက်နက်ရှန်ရှန်ကျူးလွန်တာဖြစ်တယ်လို့သုံးသပ်ကြပါတယ်ဖန်ပြတိုင်းညွှန်ကြားမှုဒေါက်တာခရစ်စတိုဖာဝုဒ်စ်ကအခုလိုပြောပါတယ်
The most immediate concern are the Black Philadelphia.
ဒီစုံထားတာတွေဟာ Philadelphia မြို့ကလူမဲတွေရဲ့ဥကောင်းကွန်တွေဖြစ်ပြီးတော့သူတို့ဟာကျုံပြုတ်ခံရသူတွေဖြစ်ဖို့များပါတယ်။ဒါတွေကို Philadelphia မှာရှိတဲ့တမိုင်းဝင်လူမဲတင်းကြိုင်းမှာအမြန်ဆုံးမြို့နံပို့ဆောင်ရွက်နေပါတယ်လို့ဆိုပါတယ်။ဥစားပြရိုက်ကိုတာဝန်ယူပြီးမှကြာခင်မှာပဲဒီဥကောင်းကွန်တွေကိုအခုလိုစုဆောင်ထားတာနဲ့ပတ်သက်လို့ချက်ချင်းဆိုသလိုတောင်းပန်ခဲ့ပါတယ်။ဒါအပြင်ကျူဘားနိုင်ငံကမြုပ်နှံထားတဲ့နေရာကနေတူးဖော်ထားတဲ့ကျွံပြုတ်ခံရသူတွေရဲ့ဥကောင်းကွန်တွေကိုလည်းပြန်မြုပ်နှံဖို့စီစဉ်နေပါတယ်
Not much is known about these individuals. I think only one
ပတ်သက်ပြီးတော့ဘသူဘွားဆိုတာကိုသိမသိကြပါဘူးအဲ့ဒီထဲကတယောက်ရဲ့နာမည်ကိုပဲသိပါတယ်တချို့ကတော့ဘယ်နေရာကနေတူးဖော်ရှာဖွေခဲ့တယ်ဆိုတာလောက်ပဲသိထားပါတယ်လို့သူကပြောပါတယ်ဒါအပြင်ပြလိုက်အနေနဲ့ Philadelphia ကလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေမြို့အာဏာပိုင်တွေတက်တူကပုဂ္ဂိုလ်တွေပါဝင်တဲ့အကြံပေးအဖွဲ့ကိုလည်းဖွဲ့စည်းထားပါတယ်ဒီအဖွဲ့ကပြန်မြေမြုပ်တကြိုးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အကြံပေးသွားမှာပါဖီလာဒဲဖီးယားသမိုင်းပညာရှင်တွေကလည်းပြရိုက်ရဲ့လေဝင်နဲ့ပတ်သက်ပြီးတော့ကြီးကြီးပြောဆိုပါရယ်ပြရိုက်အတွက်ပစ္စည်းစုဆောင်သူတွေရှေးဟောင်းသုတေသနပညာရှင်တွေမနုဿဗေဒပညာရှင်တွေအနေနဲ့လူချင်းဝတ်လိုက်နာမှုစံတန်ဖို့နဲ့ပတ်သက်ပြီးတော့အခုလိုအလေးထားဆောင်ရွက်တာလည်းဖြစ်တယ်လို့ပြောပါရယ်ဖန်တက်တို့အပြင် Harvard Tech တို့ Smithsonian Institution Harvard Tech တို့တွေကလည်းလူမဲတွေနဲ့ပတ်သက်တဲ့အခုလိုစုဆောင်မှုတွေကိုအဆုံးသတ်ပြီးတော့လူသားကုန်သိခါနဲ့အညီဆောင်ရွက်ပေးသွားမယ်လို့ဆိုပါတယ်။ William နဲ့ Mary College ကမနုဿဗေဒပါမောက္ခဒေါက်တာ Michael Blackie က
it can be a complex problem of
သူကစဉ်းသက်လာသူတွေအနေနဲ့ဘသူဘဝဆိုတာကိုသိဖို့ကရှုပ်ထွေးပါတယ်ဒါပေမဲ့လည်းအချင်းချင်းပြောဆိုဆွေးနွေးကြရင်သိလာကြဖို့အခြေအနေတည်ရတော့ရှိဖို့လိုပါမယ်လို့ပြောပါတယ်ရုပ်အကျဉ်းကြံတွေကိုကုလို့မြုပ်နိုင်မယ်ဆိုရင်တော့ပြီးစလွယ်မလုပ်စေလို့ဘူးလို့လည်းပြောကြပါတယ်မာတာပီတဲ AME ဖခင်ကြောင့်ကမှတ်တမ်းပြုစုသူမာဂရက်ဂျာရီဒူက
if they are individually buried that's what I
ယုတ်ကျင်းအားလုံးကိုအကောင့်တစ်ခုရဲ့စုပြုံထည့်ပြီးမြုပ်နှံတာမျိုးမဟုတ်ပဲတူးချင်းစီမြုပ်နှံမှသာလေးစားရရောက်မှာပါဒါပေမဲ့လည်းအချိန်ငွေနောက်အဲ့လိုလုတ်ပေးခြင်းနဲ့စာနာမျိုးရှိပါမလားဆိုတာတော့မသိပါဘူးလို့သူကပြောပါတယ်အခုလိုစုဆောင်ထားတဲ့ဥကောင်းကွန်ကို Philadelphia ပြရိုက်ကနေဖန်ပြရိုက်ကို1960ခုနှစ်တွေစီကပြောင်းရွှေ့ပြသခဲ့တာနှစ်အတော်ကြာခဲ့ပြီးတဲ့နောက်အခုခါမှာတော့တီးကြသိမ်းဆီးထားပါတယ်ခင်ဗျာစပိန်ချင်းရဲ့လူတွေကတပတ်မှ2ကြိမ်3ကြိမ်ဆိုသလိုတွေးဆကြပါတယ်ဒီအစီအစဉ်ကို Kelly Hart ကစတင်ခဲ့တာပါကက်ယောဂါကြောင့်အိမ်မှာနေရင်ရှိနေတဲ့စပိန်ကိုစစီးဖို့အကြံပေါ်လာတာလို့ဆိုပါတယ
်
ပြင်ဆင်ပြီးတော့ပြန်စစီးတဲ့အခါမစီးရမနေနိုင်ဖြစ်လာပါတယ်တကယ်ချင်းတွေကလည်းအတူစီးကျင်နေပြောတော့အေးကောင်းတာပေါ့လာကြပါဆိုပြီးတော့ပြောပြပါတယ်ဒီနောက်လူတွေတဖြည်းဖြည်းများလာတာအခုဆိုရင်100လောက်တောင်ရှိပါတယ်လို့သူကပြောပါတယ်တော်တော်များများမှလည်းစပိန်မရှိတာကြောင့်စပိန်ရောက်မှုအခွင့်အရေးပေါ်လာတာပါစုထားတဲ့ပစံတွေကိုတုံးပြီးတော့စပိန်3စီးဝယ်ပစ်ပြီးတဲ့နောက်လူမှုကွန်ရက်ကနေရောင်းချတာမှချက်ချင်းဆိုသလိုဝယ်သူတွေပေါ်လာတယ်လို့သူကပြောပါတယ်အဲ့ဒီနောက်ဝယ်ယူလူတွေထပ်များလာတာကြောင့်စပိန်စရောင်းပစ်တယ်လို့ဆိုပါတယ်စပိန်စီးသူတယောက်ဖြစ်တဲ့Daniel Thomas က
when a pandemic hit I was like all
right ကယောဂါဖြစ်တော့ gym ကိုသွားမရပါဘူး basketball ဆော့လို့လည်းဘယ်ဖြစ်ပါမလဲဗျာလို့သူကပြောပါတယ်တချို့ကလည်းလူများကြားတယ်မသွားရကြပါဘူးဆမ်မာကအခုလိုပြောပါတယ
် I was in an accident
ကားတိုက်မှုဖြစ်ပြီးတော့လူများကြီးရှိတဲ့နေရာဆိုကြောက်ပါတယ်လို့သူကပြောသွားတာပါကယောဂါကြောင့်အိမ်မှာပဲနေရပြီးတော့စိတ်အကျဉ်းချက်ဖြစ်နေသူတွေအတွက်ဒီအစီအစဉ်ဟာစိတ်ကိုလန်းဆန်းစေတယ်လို့လည်းဆိုပါတယ်ကားလမ်းပေါ်မှာပဲစီးကြတော့လမ်းကမြောင်းပေါက်တွေကားတွေကိုသတိထားသွားတဲ့အကြောင်းအတွေ့အကြုံရှိတဲ့စပိန်နင်းသူတွေကပြောရတယ်။တချို့တွေကလေ့ကျင့်ခန်းအတွက်စီးကြသလိုတချို့ကတော့လည်းရဲတွေဖမ်းဆီးစဉ်အတွင်းသေဆုံးသွားတဲ့ George Floyd နှစ်ပတ်လည်အထိမ်းအမှတ်အနေနဲ့စီးကြတာပါ။စပိန်အတူနင်းတာကြောင့်စီးလုံးမှုဖြစ်စေပြီးတော့ကယောဂါကာလကိုအခုလိုစုပေါင်းဖျက်ချော်ကြတယ်လို့လည်းစပိန်စီးသူတွေကပြောရတယ်ခင်ဗျာ။
ကိုအောင်ရဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ခဲ့ရပြီးအခုတခါတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်နိုင်ပါပြီ။
COVID-19 ဆိုင်ရောဂါမှာဗီဇာပြောင်းမျိုးစိတ်အတွက်တွေအများအပြားတွေ့လာရတယ်လို့ကူးဆက်မြန်ပြီးပြင်းပြင်းထန်ထန်ထိခိုက်စေတာကြောင့်ကဘာတလောစိုးရိမ်မှုတွေတိုးလာစေပါတယ်ဒီထဲမှာ၄မျိုးကိုစိုးရိမ်ပွဲအဖြစ်နဲ့ WHO ကဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ထားတယ်လို့အနုဇီဝဗေဒပညာရှင်မက်ကင်ဆန်ကပြောပါတယ်
ဒါပေမဲ့ကျောင်းနေပြခုနောက်ပိုင်းဆိုလို့ရှိရင်တို့ကအရင်တော့လိုမျိုးနာမည်တွေကိုမခေါ်ရောပဲနဲ့တို့ alpha beta gamma delta အစရှိတဲ့ပြတို့တမန်အရသားတွေအခေါ်ဝလွယ်အောင်လို့ဆိုပြီးတို့နာမည် label ပြောင်းလိုက်တယ်ပေါ့နော်အဲ့ဒီမှာဆိုလို့ရှိရင် alpha ဆိုလို့ရှိရင်ဒါ alpha strain က UK ကနေပြီးတွေ့ခဲ့တဲ့ strain beta strain ဆိုလို့ရှိရင် south africa တောင် africa တိုင်းမှာတွေ့ခဲ့တဲ့ strain gamma strain ဆိုရင် brazil မှာတွေ့ခဲ့တဲ့ strain delta strain ဆိုရင် india မှာစပြီးတွေ့ခဲ့တဲ့ strain ပေါ့နော်တို့ရဲ့ genome တို့ရဲ့ဟိုမျိုးဗီဇမှာတို့ကဘယ်အပိုင်းပေါ့နော်သူစုချက်မှာတွေ့ရဆိုလို့ရှင်အဲ့ virus ရဲ့စုချက်မှာဟိုဥစားမျိုးဗီဇပြောင်းလဲမှုကတနေရာလည်းဖြစ်တာလားနှစ်နေရာဖြစ်တာလားတနေရာမကပဲအမှန်တနေရာတူတူပဲဖြစ်ပေမဲ့နောက်နှစ်နေရာအပေါင်းဖြစ်နေတာလားဒါမျိုးတွေနည်းနည်းလေးစီကွဲသွားပြီးတော့တို့ကပို့ပို့ပြီးတော့ဟိုပြန့်နှံ့အားပိုကောင်းလာတယ်ပေါ့နော်အခုလောလောဆယ်အဓိက variant of concern ဆိုပြီး WHO ကနေပြီးတော့ပြောထားတဲ့ဟာ၄ခုရှိတယ်သူတို့ဒါစိုးရိမ်ဖွယ်ရ၄ခုပေါ့နော်၄ခုက alpha beta gamma delta ဒီ၄ခုကအဓိကပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့အဲ့ဒီ၄ခုထဲမှာပေါ့နော်ဆရာဝန်တွေဒီသူပြေသနာပညာရှင်တွေအစိုးရရဆုံးမျိုးဝဲရဘယ်မျိုးဝဲပါလဲ
အစိုးရအင်အားဆုံးကတော့အခုလောလောဆယ်ဖြစ်နေတာ delta ပေါ့နော် delta ကတူအိန္ဒိယနေပြီးတော့အိန္ဒိယမှာအခုအရန်အထိနာနေတဲ့ဥစ္စာဒီ delta မျိုးကွဲကနေပြီးတော့အရန်ပြန့်နေတယ်အဲအိန္ဒိယနေပြီးတော့မှတခါနီပေါ်ကနေတခြားအခြားတိုင်းတခွင်ပေါ့နော်အနိုင်ငံအသီးသီးတွေမှာစပြီးတော့တွေ့လာရတယ်အခုဟိုဥစ္စာရုရှားတို့ဘက်မှာလည်းစပြီးတွေ့လာရတယ်ယူရိုဘက်မှာဆိုလို့ရှိရင်လည်းဒီ August လကုန်လောက်ကိုတို့ကဒီ delta မျိုးဒီ90ရာခိုင်နှုန်းသော case တွေမှာတွေ့လာနိုင်တယ်ဆိုပြီးသူတို့အမှန်းထားတယ်ပေါ့နော်ဒီ US မှာဆိုလို့ရှိရင်လည်းဒီ delta မျိုးကွဲကစိုးရိမ်ရတဲ့မျိုးကွဲဆိုပြီးတော့ပြောနေကြပါတယ
်ဒီအာရှဘက်မှာရောဒီမြန်မာနိုင်ငံပတ်ဝန်းကျင်ပေါ့ဘယ်နိုင်ငံတွေမှာဒီစိုးရိမ်စရာကောင်းတဲ့မျိုးကွဲကိုတွေ့နေရတယ်
ဟုတ်ကဲ့ဟုတ်ဒေါက်တာမျိုးကတော့စပြီးအခုအများကြီးတဲ့အတိုင်းဒီဟိုကအိန္ဒိယနေပြီးတော့စပြီးတော့ဖြစ်တာပေါ့နော်အိန္ဒိယမှာအခုဆိုလို့ရှိရင်ဇွန်လ23ရက်နေ့ဟိုနောက်ဆုံးသိရတဲ့ case number အရဆိုလို့ရှိရင်အိန္ဒိယက30 million cases ရှိနေပြီဆိုတော့အခါကျ US ပြီးရင်သူကဒုတိယအများဆုံးဖြစ်နေပြီပေါ့နော်တကယ်ပါလုံးမှာအိန္ဒိယပြီးသွားလို့ရှိရင်နီပေါ်လည်းဖြစ်နေတယ် Vietnam Malaysia Philippines Vietnam ဆိုလို့ရှိရင်လည်းဒီဒေါက်တာမျိုးကမေလဥပိုင်းလောက်မှာစပြီးတော့သူတို့များလာတယ်။နောက်မလေးရှားဆိုလို့ရှိရင်လည်းမေလ28ရက်နေ့လောက်မှာဆိုသူတို့ကစပြီးတော့လော့ကဒေါင်းတွေပြန်ပြီးတော့လုပ်နေရတယ်။ဖိလစ်ပိန်းဆိုလို့ရှိရင်လည်းကာကွယ်ဆေးရတဲ့ဥစ္စာနှေးတယ်နောက်ကျတယ်အတွက်ဖြစ်တဲ့အတွက်ကြောင့်မို့သူတို့ဒီဒေါက်တာမျိုးကိုသူတို့အရန်ကြောက်နေရတယ်ပေါ့နော်။နောက်ပြီးတော့ထိုင်းမှာဆိုလို့ရှိရင်လည်းအစတော့ကတို့က alpha UK က alpha strain ကပို့ပြီးတော့များပါမယ်အခု delta strain ကနောက်ထပ်၄-၅လလောက်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့ပို့ပြီးတော့များလာမယ်ပေါ့အဲ့ခါကျတော့ alpha strain ကျသွားတဲ့အချိန်မှာသူ delta strain ရဲ့ကြံ့နှံ့မှုအားပို့ပြီးတော့ alpha strain ထက်သူကတတသမ၄ဆလောက်ပို့ပြီးများတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့အချိန်ကောင်းပြီးတော့ပို့ပြီးပြန်သွားမယ်ပေါ့နော်ကိုရုရှားမှာဆိုလို့ရှိရင်လည်းဒီ delta strain က90ရာခိုင်နှုန်းသောသူတို့အတွေ့တဲ့ case တွေမှာအဲ့လောက်တွေ့နေရတယ်ပေါ့နော်အဲနောက်ပြီးတော့ဒီ EU မှာလည်း August ကုန်ပိုင်းမှာဆိုလို့ရှိရင်သူတို့ဒီ90ရာခိုင်နှုန်းသောဒီ case တွေမှာဒါပဲဖြစ်သွားလိမ့်မယ်ဆိုပြီးသူတို့ကပြောပါတယ်ဒီတော့ကြောင့်မို့ပို့ပြီးတော့စိုးရိမ်စရာဘာလဲဆိုတော့သူကဒီ delta strain ကအခုလောလောဆယ်မှာသူကဒီကာကွယ်ဆေးကိုအလင်းမီအောင်မထိုးနိုင်လို့ရှင်ကာကွယ်ဆေးကိုခံနိုင်ရည်ရှိတဲ့မျိုးစိတ်ဖြစ်လာနိုင်တယ်ဆိုပြီးတော့ပညာရှင်တွေကသုံးသပ်ပါတယ်ရှင
်မြန်မာနိုင်ငံမှာကြတော့မြန်မာနိုင်ငံအိန္ဒိယနဲ့လည်းကပ်နေတယ်ဆိုတော့ဘေးကထိုင်းလို့ပါတော့ပေါ့နော်ဒီကူးစက်တာများတဲ့ညံလာတဲ့နေရာတွေနဲ့အရန်နေနေဆိုတော့မြန်မာနိုင်ငံမှာအခြေအနေကပြောပြပေးပါဦး
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာသူအခုထုတ်ပြန်ထားတဲ့အရာတော့ Delta strain ကိုစတွေ့တယ်ဆိုပြီးတော့ case တွေတွေ့တယ်။အော်ဒီနေ့ထုတ်ပြန်တဲ့အရာဆိုရင်အာမြန်မာနိုင်ငံမှာသူတို့စစ်တဲ့ဥစ္စာမှာ623 case ဒီနေ့ထွက်တယ်ပေါ့နော်။ထွက်ရဆိုတော့ပို့စစ်လေးပို့ပြီးတော့သူတို့အဓိကတော့သူတို့ sequencing ကိုနိုင်အောင်လုပ်လို့ပါမှာပေါ့။အော်ဒီသူတို့ရဲ့ဒီမျိုးဗီဇခေါ်ထုတ်တဲ့ဥစ္စာသူတို့နိုင်အောင်လုပ်နိုင်ပြီသူတို့ရဲ့ရာဂိုင်းတော့ဘလောက်ဟာမှာ Delta strain ဘလောက်တွေ့နေရပြီဆိုတဲ့ဟာကိုတို့ပြောနိုင်မှာပါတဲ့အဲ့တော့ဒီဟာကဒီစေးစစ်တာကလည်းအရေးကြီးသလိုဒီရထားတဲ့ဆောင် sequencing ပြန်လုပ်တဲ့ဟာလည်းအရေးကြီးတယ်ပေါ့ sequencing ဆိုဒီမျိုးဗီဇကိုဖော်ထုတ်တဲ့ဟာလည်းအရေးကြီးပါတယ်အရေးကြီးရဆိုဘာလို့လဲဆိုတော့ ဒီကာကွယ်ဆေးကိုအလွန်တကူမရနိုင်သေးတဲ့အချိန်ကာလတစ်ခုမှာဒီဝယ်ထားတဲ့ကာကွယ်ဆေးတွေသုံးမရတော့ဘူးဆိုတဲ့ဟာလိုမျိုးဖြစ်သွားမဲ့ဟာမျိုးမဖြစ်လာအောင်ပေါ့နော်
ဒီမြန်မာနိုင်ငံမှာဒီအိန္ဒိယကပေးတဲ့ AstraZeneca ပေါ့နော်ဆေးကိုထိုးပေးနေတယ်။နောက်တရုတ်ဘက်ကလာတဲ့ Sinovac ဆေးထိုးပေးနေ။ဆိုတော့ဒီအိန္ဒိယလာတဲ့ဒီ AstraZeneca ကိုထိုးလို့ရှင်နော်ဒီမျိုးဗီဇန်ကိုဘယ်လောက်နိုင်နေလဲအဲ့ဒါလေးပြောပြပေးပါဦ
း။အခုလောလောဆယ်အထိကတော့ဒီအိန္ဒိယဘက်ကလာတဲ့ AstraZeneca သူတို့ဒါ UK formula အတိုင်းဆိုတဲ့ခါကျတော့80ရာခိုင်နှုန်းလောက်တော့သူတို့ကာကွယ်ပေးနိုင်တယ်ဆိုတဲ့ဟာမျိုးတော့ရှိနေသေးတယ်။ဒါပေမဲ့ဒီကာကွယ်ဆေးကိုခံနိုင်ရအားရှိဖို့အတွက်တစ်ဆင့်လုတ်ပေးနိုင်တဲ့လှေကလေးပုံစံလိုမျိုးဖြစ်သွားနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မို့လို့ဟိုဒီကိုကဒါကိုအကူမခံခင်မှာအရင်ကာကွယ်ဆေးအရင်ရှိထားဖို့လိုတယ်အဲ့ဒါမှအခုလောလောဆယ်ဆိုရင်တော်တော်များများပြည်သူတွေလည်းသိကြမှာသူကပို့ပြီးကူးလေသူ့ရဲ့ဒီ virus ကသူ့ရဲ့အသက်ရှင်ဖို့အတွက်ကိုပို့ပြီးတော့ဘယ်အရာလေးကိုပြောင်းလိုက်ဖို့ကောင်းမယ်ဘယ်အရာလေးကိုပြောင်းလိုက်ဖို့ကောင်းမယ်ဆိုပြီးတို့ကဒီလိုမျိုး gene ကိုအများနဲ့တို့ပြောင်းတယ်မျိုးဗီဇာအများနဲ့ပြောင်းတယ်ပို့ပြီးတော့ကူးစက်လာလေကိုယောဂမရနိုင်တဲ့အခြေအနေကပို့ပြီးတော့နည်းလာလေလေဖြစ်သွားပါလိမ့်မယ
်တန်နိုင်ကာဝယ်ဆေးကိုအများဆုံးထိုးဖို့လိုတာပေါ့နော
်ဟုတ်ကဲ့ဟုတ်ဟုတ်ကဲ့ပ
ါဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေကလည်းအခုလက်ရှိအခြေအနေကလုံးဝမတည်ငြိမ်ဘူးမတည်ငြိမ်တဲ့အခြေအနေမျိုးမှာကူးစက်တဲ့နှုံတွေကများလာနေတယ်ဆိုတော့ဘာတွေလှုပ်တင်လဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ဟုတ်ဂျွန်လ23ရက်နေ့ထုတ်ပြန်တဲ့ဒီ John Hopkins ကထုတ်ပြန်တဲ့အရာကတော့မြန်မာနိုင်ငံမှာလူရေရဲ့ 2.3% ခန့်တုန်းကဟိုကာကွယ်ဆေးထိုးပြီးသားဆိုပြီးတော့သူတို့ကပြောတယ်ပေါ့နော်ဆိုတော့အဲ့ကကြတော့ဒီအရှေ့တောင်အာရှဟိုနိုင်ငံတွေထဲမှာဆိုလို့ရှိရင်တော့ဥပမာ Vietnam တို့အရှေ့တီမောတို့ဘာတို့ထပ်ဆိုင်တော့သူကနည်းနည်းလေးတော့မြင့်သေးတယ်ပေါ့ဟို Philippines တို့ထပ်ဆိုင်တော့နည်းနည်းလေးတော့ညင့်မြင့်မယ်ဒါပေမဲ့ဒီ vaccine ထိုးတဲ့နှုန်းကအရင်နှီးနေတယ်အခုဒါအန်တီပြောဆိုပဲအချိန်လေးကလည်းမတည်ငြိမ်ထိုးဖို့ဆိုတဲ့ဟာကလည်းမဖြစ်နိုင်တော့တဲ့နီးနီးလိုမျိုးဖြစ်နေတဲ့အခါကျတော့အဓိကကတော့လူစုလူဝေးဆက်ဆောင်ရမယ်အဓိကပြီးခဲ့တဲ့နှစ်ခွဲကာလအတွင်းလုပ်နေတဲ့ဟာတွေအကုန်လုံးတက်ကြက်မက်ပြန်လုပ်သွားရမယ်ပေါ့နော်အမြဲအပြင်းသွားတဲ့အခါကျလို့ရှိရင်ဒီ mask ကိုတော့မပြတ်ဆက်ပြီးတော့ဝင်နေရအောင်မယ်ပိုတိုင်းပြည်အချိန်နေအစမပြေတဲ့ဥစ္စာသိပေမဲ့လည်းဒီကဘာကယောဂဖြစ်နေတုံးမယ်ဆိုတဲ့အခါကျတော့ဆက်ပြီးတော့ကြမ်းကြမ်းခံပြီးတော့ရက်တည်သွားမှာပဲပေါ့နော
်။ဘတ်ခင်ဆန်ဝင်းပြေပြောကြချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိတယ်နဲ့ဘန်းလာပြီ။ဒီမှာပဲပြန်လာလိုက်ပါစို့။နောက်တစ်ပတ်တော့ပြန်ဆုံရအောင်။
တောက်ကြနေညာတိုင်းနဲ့စနေနေ့မနေ့ခင်တိုင်းမှာနားဆင်ရတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်ကြတာပါခင်ဗျာ။အခုတော့သတင်းအကြီးညွတ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဖမ်းဆီးထားသူတွေကိုအာဏာပိုင်တွေကနေပြီးတော့လိန်ပိုင်းဆိုင်ရာအနိုင်ကျင့်မှုဆွဆွဲချက်တွေထွက်ပေါ်နေတဲ့ပုံမှာစိုးရိမ်ကြောင်းနဲ့ဒီလောက်ရတွေဟာနိုင်ငံတကာရာဇဝတ်မှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရရောက်နိုင်တယ်လို့ပြည်ပကအတွင်းလိန်အကျန်းဖက်မှုတားဆီးရေးကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာဘတ်တန်ကတတိပေးလိုက်ပါတယ်ဒါပြင်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ကနေမြန်မာပြည်သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေပေါ်မှာလိင်မှုဆိုင်ရာအကြမ်းဖက်မှုပါဝင်လူခွင့်ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်နဲ့စနစ်တကျကျူးလွန်နေတာကိုပြင်းပြင်းထန်ထန်ရှုံချတယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအဖမ်းခံနေရတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ February 1ရက်နေ့ကအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာအဖမ်းခံရသူတရင်သမားက93ယောက်ထဲမှနေရှိပြီးတော့54ယောက်ကဆက်ပြီးတော့အခုချက်ထိအဖမ်းဆီးခံရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အီရန်ရဲ့နျူကလ িয়ার ဆန်ရလုံဆောင်မှုတွေကိုစောင့်ကြည့်ဖို့အတွက်ယာယီရထားတဲ့သဘောတူညီချက်မရှိတော့ဘူးဆိုရင်2015အီရန်နျူကလ িয়ার သဘောတူညီမှုစာချုပ်မှာအမေရိကန်ပြန်ပြီးဝင်လာရေးကိုဆွန့်လွတ်ဖို့အတွက်ချက်ချင်းပဲလောက်ရတော့မှာဖြစ်ကြောင်းပြင်သစ်နိုင်ငံပါရီမြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာသတိပေးလိုက်ပါတယ်။ဗီဇာပြောင်းဒယ်လ်တာကိုဗစ်ပိုးဟာကမ္ဘာအဝန်ကာဝယ်ဆေးမထိုးရသေးတဲ့သူတွေနဲ့ကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုဖယ်ရှားလိုက်တဲ့နိုင်ငံတွေမှာအလင်းမြန်ကူးဆက်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲကသတိပေးလိုက်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာ Vasco Folaric ဖြစ်ပါတယ် ကြည့်ကျွန်တော်တို့ VOA ရဲ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 40 50နဲ့လိုင်းလံမီတာ150တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has